Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ခါနေ2025ခုနှစ်ဇန်နဝါရီလ25ရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့ရက်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့အခုစနေနေ့ညတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေနားဆင်နိုင်တာပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့ပဲအတူတင်ပြပေးမှာပါသတင်းတွေဆက်မှာဆိုလို့ရှိရင်ဟာမတ်ကတစားကံအဖြစ်ဖမ်းဆီးထားတဲ့အစ္စရေးအမျိုးသမီးငယ်၄ဦးဒီကနေ့ပြန်လွတ်လာပါတယ်ဒါ့အပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီအားလုံးနှိပါကိုချက်ချင်းရပ်ဆိုင်းထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်အဲ့လိုသတင်းတွေအပြင်အမေရိကန်ကာကွယ်ရေးဝန်ကြီးအသစ်ဖြစ် PT Hexet ဒါဝင်ယူဖို့ခန့်အပ်လော်ကိုလွတ်တော်အထက်လွတ်တော်ကတည်ပြုလိုက်ပါတယ်အဲဒီလိုသတင်းတွေကိုဥစွာတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါကိုစောမိုးကျော်ရေးဒီသတင်းတွေပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေတဲ့ကမ္ဘာဒီမိုကရေစီအလားအလာမနစ်ကဖြစ်ခဲ့ရပုံကိုသုံးသပ်သူတူက
2024ရာကမ္ဘာလူဦးရေတဝက်လောက်မဲပြီးခဲ့ကြပါတယ်ဒါပေမဲ့ဒီမိုကရေစီမတိုးတက်လောက်နိုင်ငံတော်တော်များများမှာအာဏာရှင်တွေကအာဏာကိုပိုကျစ်လက်ခံမအောင်လုပ်လိုက်တဲ့သဘောသုံးသပ်တဲ့လူတွေလည်း
ဒီကြောင်ပြောထားတဲ့ဒီမိုကရေစီလူခွင်နဲ့ခပြိုင်ကဘာမတိုင်ခင်ဒုတန်စီစဉ်အဲ့ဒီနောက်ပိုင်းမှာတော့အာရှနိုင်ငံရဲ့လေယာစီးပွားဥရရာတီနဲ့သတင်းတွေကသုတအစီစဉ်တွေဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်မှုကျော်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဟာမတ်အပွဲတစ်စကံဖြစ်ဖမ်းဆီးခံထားရတဲ့အစ္စရေးအမျိုးသမီးငယ်၄ဦးဒီကနေ့ပြန်လွတ်လာခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်နဲ့3လကျော်တုန်းကအစ္စရေးဒေသထဲမှာဟာမတ်စစ်သွေးကြတွေကဝင်ရောက်တိုက်ခိုက်ပြီးဖမ်းဆီးသွားခဲ့တဲ့အမျိုးသမီး၄ယောက်စုံမိသားစုနဲ့ပြန်လည်ဆုံတွေ့နိုင်ကြပြီလို့အစ္စရေးစစ်တပ်ကပြောဆိုပါတယ်။အစ္စရေးနဲ့ဟာမတ်ကြားရရှိထားတဲ့ပြစ်ကတ်ရစေးသဘောတူညီချက်အရာအစ္စရေးစစ်သမီးတွေဖြစ်ကြတဲ့အသက်20အရွယ်ခရီနာအရီအီဗီအန်နီလာအယ်ကိုမာနာမာလီဗီအသက်19နှစ်အရွယ်လီဒီအယ်ဘိတ်တို့ဂါဇာမြို့မှာဟာမတ်စ်ဘက်ကချက်ချင်းဤအဖွဲ့လက်ကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ပြန်လွတ်လာချိန်မှာသူတို့၄ယောက်စလုံးပြုံးပြုံးရှင်ရှင်နဲ့တွေ့မြင်ရပါတယ်အစ္စရေးတစားကံနေပြန်လို့ရေးဆယ်လဗီမြို့မှာဆူဝေးတောင်းဆုံနေကြရင်းမြန်မာနဲ့မြင်ကွင်းချက်ရုပ်တံပေါ်ကနေစောင့်ကြည့်နေသူတွေကအမျိုးသမီးငယ်တွေပြန်လွတ်လာချိန်မှာလက်ခုပ်လက်ဝါးဒီအလံနဲ့ဝင်ရချူဆူပါတယ်ချက်ချင်းနေအဖွဲ့ကတစ်ဆင့်အမျိုးသမီးငယ်၄ယောက်စလုံးအစ္စရေးကိုပြန်ရောက်လာတယ်လို့အစ္စရေးကပြောပါတယ်ဂါဇာနဲ့နယ်ကြားမှာရှိတဲ့နာဟေအော့ဖ်အခြေဆိုင်စစ်ကောင်ကစောင့်ကြည့်ထောက်လှမ်းရေးဌာနမှာ2023ခုနှစ်အောက်တိုဘာလ9ရက်တာဝန်ထမ်းဆောင်နေစဉ်သူတို့၄ယောက်ကိုဟာမတ်စ်တွေကဖမ်းဆီးသွားတာပါအပြန်အလှန်သဘောတူညီချက်အရာပါလက်စတိုင်းအကျဉ်းသား200ကိုလည်းအစ္စရေးကဒီနေ့ပြန်လွှတ်ပေးလိုက်ပါတယ
်ကမ္ဘာမှာအများဆုံးဖြစ်တဲ့အမေရိကန်ရဲ့နိုင်ငံတကာထောက်ပံ့မှုအားလုံးနှိပါကိုရပ်ထားဖို့ညွှန်ကြားစာပေါ်ကြလာပါတယ်အမေရိကန်ကပေးနေတဲ့များနိုင်ငံတကာကူညီထောက်ပံ့မှုအားလုံးနှိပါကိုရပ်ဆိုင်းရမယ်လို့ပေါ်ကြလာတဲ့နိုင်ငံရေးဝန်ကြီးသစ်မာကိုရူဘီယိုရဲ့ရုံတွင်ပေးစာမှာညွှန်ကြားထားတာပါအရေးပေါ်စာနယ်ဇင်းအခါနဲ့အစ္စရေးနဲ့အီဂျစ်ကိုပေးနေတဲ့စီးရီးအကူအညီကလွဲလို့လက်ရှိနဲ့နောက်ထပ်ပေးမဲ့အကူအညီအားလုံးရပ်ထားပါလို့ဒီနိုင်ငံရေးဌာနရုံတွင်ပေးစာမှာရူဘီယိုကပြောထားတာပါပြန်လည်သုံးသပ်မှုမပြီးမချင်းရပ်ဆိုင်းထားမှာဖြစ်ပါတယ်ဒီထောက်ပံ့မှုတွေကသူ့ရဲ့နိုင်ငံရေးဝါဒနဲ့ကိုက်မကိုက်စီစစ်သုံးသပ်ခြင်းသုံးလာရထားဖို့သမ္မတဒေါ်နယ်ထရမ့်စတာဝန်ယူတဲ့နေ့မှာပဲအမိန့်ထုတ်ခဲ့တာပါဒီအတွက်မြန်မာမှာလည်းကျမ်းမာရေးနဲ့မြန်မာဒီမိုကရေစီရေလှရှားမှုပေါ်တက်ရောက်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်ခင်ဗ
ျအမေရိကန်ကာကွယ်ရေးဝန်ကြီးအသစ်ဖြစ် PT Hexet တာဝန်ယူဖို့ခန့်အပ်လော်ကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်သူကိုအတီပြူရဲ့အထက်လွှတ်တော်မှာတောက်ကြနေညပိုင်းကမဲခွက်ခဲ့ရမှာ Republican မဲ50 Democrat မဲ50ဖြစ်ခဲ့တာကြောင့်ဒုတိယသမ္မတ DJ Vance ကဝင်ရောက်မဲခွဲဆုံးဖြတ်ပေးခဲ့ရပါတယ် Republican လွတ်တော်ထိပ်တန်းအမတ်3ယောက်ဖြစ်ကြတဲ့ Mitch McConnell, Lisa Mura, Kowarski နဲ့ Susan Collins တို့ကကန့်ကွက်မဲပေးခဲ့ကြပါတယ်ဒါကြောင့်မဲအသာရဖို့ဒုတိယသမ္မတအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်သူကမဲဝင်ပေးခဲ့ရတာဖြစ်ပါတယ်ဒါက American သမိုင်းမှာဒုတိယအကြိမ်ဖြစ်ပါတယ် conservative ရုပ်သံ Fox မှာအစီအစဉ်တင်ဆက်သူအဖြစ်လောက်ခဲ့ပြီးအမေရိကန်စစ်တပ်မှာအရာရှိငယ်အဆင့်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့စစ်မှုထမ်းဟောင်းတစ်ယောက်ဖြစ်ပါတယ်။ဒါပေမဲ့အစိုးရယာထုတာဝန်မယူခဲ့ဘူးတာကြောင့်ဝန်ထမ်းပေါင်း3တန်းလောက်ရှိပြီးအသုံးစိတ် budget ဒေါ်လာဘီလျံ800ကျော်ကိုစီမံခန့်ခွဲရမယ့်ဌာနကြီးရဲ့တာဝန်နဲ့တင့်တော်ရည်လားဆိုတဲ့လွှတ်တော်ကြားနာမှုတွေအတွင်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ပါတယ်။သူဟာအမေရိကန်စစ်တပ်ကိုကောင်းမွန်စွာတိုးတက်အောင်လှုပ်ဆောင်သွားမယ်လို့သူကတော့ကြားနာပွဲတွေမှာပြောပါတယ်။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌ Republican အမတ် Roger Wicken ကတော့သူ့ကိုထောက်ခံပါတယ်
။မြန်မာအပါဝင်ဒေတာတွင်အွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှင်းမှုထိုင်းတရုတ်ပူးတွဲရုံဖွင့်ပြီးရှေ့လဆလဖို့ပြင်နေပါပြီ။ထိုင်းမြန်မာနဲ့ကမ္ဘောဒီးယားနယ်စပ်ဒေသတွေမှာတချိန်တိုးကြီးမားကျယ်ပြန့်နေတဲ့အွန်လိုင်းငွေလိမ်ကိန်းတွေကိုနှိမ့်နှင်းနိုင်ဖို့ထိုင်းနဲ့တရုတ်ပူးတွဲညှိနှိုင်းရေးယုံကိုဘန်ကောက်မှာဖွင့်တော်မှာဖြစ်ပါတယ်။ဒီထိုင်းတရုတ်ပေါင်းစပ်ညှိနှိုင်းရေးပူးတွဲယုံကိုဘန်ကောက်ကရဲဌာနချုပ်ထဲဖွင့်မှာဖြစ်ပြီးမြန်မာနယ်စပ်မဲဆောက်ခရိုင်ထဲမှာလည်းနောက်ထပ်ယုံတစ်ခုဖွင့်ဖို့တရုတ်အာဏာပိုင်တွေကပြင်ဆင်နေတယ်လို့ထိုင်းရဲ့တပ်ဖွဲ့ကမနေ့တောက်ကြားကပဲပြောခဲ့တာပါ။ဒီနှစ်နိုင်ငံပူးတွဲယုံရဲ့လုပ်ငန်းတွေဖရိုင်လာထဲမှာစတင်နိုင်မယ်လို့မျှော်လင့်ထားကြောင်းဘန်ကောက်မှာထိုင်းနဲ့တရုတ်အာဏာပိုင်တွေဆွေးနွေးခဲ့ပြီးတဲ့နောက်ကြေညာချက်ထုတ်ပြန်လာပါထိုင်းရဲတပ်ဖွဲ့အနေနဲ့တရုတ်နဲ့ပေါင်းပြီးမြောက်ပြည်အခြေဆိုင်ငွေလင်ခိုင်းတွေကမ္ဘောဒီးယားနယ်စပ်တခြားငွေလင်ခိုင်းတွေကိုစုံစမ်းဖော်ထုတ်နှိမ့်နှင်းသွားမယ်လို့ပြောပါတယ်ခင်ဗျာ
ပြီးခဲ့တဲ့2024ခုနှစ်အတွင်းစိုက်ကလုန်းမုန်တိုင်းဒဏ်ရေကြီးတဲ့ဒဏ်နဲ့ပူအပူလိုင်းဒဏ်စတဲ့ပြင်းထန်လာတဲ့ရာသီဥတုဒဏ်တွေကြောင့်နိုင်ငံပေါင်း85နိုင်ငံကကလေးငယ်ပေါင်း242တန်းရဲ့ပညာရေးဟာအခက်အခဲအဟန့်အတားဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောက်ကြနေတုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာပေါ်ပြထားပါတယ်။2024ခုနှစ်အတွင်းတကမ္ဘာလုံးမှာရှိတဲ့စာတင်ကျောင်းတွေကစာတင်ကျောင်း9ကျောင်းမှာတစ်ကျောင်းဟာဆိုးရတဲ့ရာသီဥတုဒဏ်ကြောင့်ကျောင်းမဖွင့်နိုင်ခဲ့ဘူးလို့အစီရင်ခံပေါ်ပြထားပါတယ်။ဆိုးရတဲ့ရာသီဥတုကိုဒဏ်ရတဲ့ခံရတဲ့ကလေးတွေရဲ့84ရာခိုင်နှုန်းကအလဲအလတ်ဝင်ငွေနဲ့နိုင်ငံတွေကဖြစ်ပါတယ်။ဒါကိုကြည့်ရင်ရာသီဥတုပြောင်းလဲလာမှုနဲ့ဆိုးရတဲ့ရာသီဥတုတန်းကိုဆင်းရဲဆုံးနိုင်ငံတွေကခံစားရတယ်ဆိုတာကိုဖော်ပြနေပါတယ်။ဥရောပတိုက်တောင်ပိုင်းအာရှတလွှားနဲ့အာဖရိကတိုက်မှာစိုက်ကလုန်းမုန်တိုင်းကြီးတွေကြောင့်ရေကြီးရေလျံခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့2024ခုနှစ်မိုးရာသီအတွင်းရေကြီးရေလျံမှုတွေကြောင့်စာသင်ကျောင်းအများအပြားပစိကရသူပိတ်ထားခဲ့ရပါတယ်။ဒါ့အပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာလည်းဧပြီလနဲ့မေလတဲ့အတွင်းစာသင်ကျောင်းပေါင်း400ကျော်အပါအဝင်ပျက်စီးဆုံးရှုံးခဲ့ရပါတယ
်။မင်္ဂလာညချမ်းမှာတော်တော်ရှင်များခင်ဗျာ VOA American တရဲ့စနေညသတင်းတွေကိုကုစားမှုကြောင့်လည်းပြောပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေဇက်တိုက်ပါပထမဆုံးကတော့တို့တဲ့အစည်းအဝေးမှာဆွေးယုံနေတဲ့အလုသမအခွင့်အရေးကိုပြောထားပါတယ်။မြန်မာမှာဆီယနာသိမ်းပြီးလင်းလေချလာခြင်းဆက်ယုံလုပ်ယုံအလုသမတွေအခွင့်အရေးဆွေးယုံလာတဲ့အခြေအနေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။ဘူးလေးအောင်မတို့ကဇလန်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဒီဘက်တော့မသိဘူး။
နောက်ကစကလုံးမလာပါတဲ့ဟာနဲ့တော့ရမယ်ဆိုလို့ရှိရင်အလုပ်သမားတွေကအရှင်းဆုံးပြောရတဲ့အခုချိန်မှာအဲကျန်ပြူခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
အပြည်ပြည်ဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ် ITUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့အလုပ်သမားအခွင့်အရေးတွေအတွက်အဆင့်သတ်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုပါဆုံး10နိုင်ငံထဲမှာပါဝင်ပါတယ်အာဏာသိမ်းပြီး6နှစ်နီးပါးရှိလာတဲ့အချိန်မှာအထည်ချုပ်ဆက်ယုံကအလုပ်သမားတွေဘလို့ဆိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကိုဒို့အတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မနက်9:00နိုးစက်တန်ကြောင်းမဆပဲအေးရကနိုးလာခဲ့ပါတယ်။စောင်းရသည်မို့မနက်နေကောင်းကောင်းမထွက်ခင်မှာပဲ6:00ခွဲအလုပ်ကိုရောက်သွားဖို့သူပြင်ဆင်ရပါတော့မယ်။မဆပဲကရန်ကုန်တိုင်းလှိုင်တန်ရမြို့နောက်ပိုင်းကအထည်ချုပ်စက်ရုံတစ်ခုမှာစက်ချုပ်သမားလုပ်နေတာပါ။စက်ရုံအလုပ်ချိန်ကပုံမှန်ဆို7:00ဝန်းကျင်ဆိုပေမဲ့မဆပဲရဲ့စက်ရုံကတော့6:00ခွဲစက်ရုံကိုရောက်သွားပြီးတော့သူတနစ်တာပေးရမယ်အထည်ဆန်းချိန်ကိုပြည့်မြောင်ချိုးရမှာပါ။
မ မအောင်ထမ်းပြီးထားလို့မရထမ်းစားရင်ဆိုမြန်မာရွေးရှိအဲ့လိုရောကိုထမ်းစားဖြစ်တာနဲ့ကစားကစင်စားဖားပြီးဆိုပြန်ထိုင်ချုံအဲ့ရနေပြီးတော့ပြန်တဲ့အချိန်ထိထိုင်ချုံရ
သူဆက်ယုံကဆက်ချုပ်အလုပ်သမားတယောက်ရဲ့တနားရီအထည်ဆန်းခြင်းက150ပါအလုပ်ချိန်၈နာရီနဲ့အချိန်ပို၂နာရီစာအတွက်တနေ့ကိုဆန်းချိန်1500နီးပါးချုပ်ကြရပါတယ်ဒါဟာသူတို့လုပ်နိုင်တဲ့ပမာဏထက်နှစ်ဆပိုလုပ်ခိုင်းတာဖြစ်ပြီးတော့တမတ်အထည်ဆန်းခြင်းမပြည့်ရင်တော့အဲ့ဒီအကြောင်းပြချက်နဲ့အချိန်ပိုတွေစင်းကြပြီးအချိန်ပိုကြီးလည်းမရပါဘူးမဆက်ပဲဆိုရင်တနေ့တာအလုပ်ချိန်၈နာရီအပြင်ညနေ6နာရီခွဲကနေနောက်တနေ့မနက်၄နာရီထိအချိန်ပိုအလုပ်လုပ်ရတာတွေရှိပေမဲ့အထည်ဆန်းချိန်မပြည့်မီဘူးဆိုပြီးအချိန်မိုကြီးလည်းမရပါဘူး။ဒါပြင်နိုင်ရက်လည်းပြန်မရပဲမနေ့6နာရီခွဲမှာပဲပုံမှန်အလုပ်ချိန်တိုင်းလုပ်ပြန်ဆင်ရပါတယ
်။9နာရီ10နာရီထိကျတော့လူကအနေတန်းလေးတယ်။10နာရီ7နာရီ7နာရီလောက်လည်းတန်ဖို့တဖြည်းဖြည်းနဲ့7ရက်မတော့နိုင်တော့ခေါင်းနေရာမှာဘူးချာလေးဘူးအလုံးတွေဖြစ်လာတဲ့ဖြစ်ဘူးလေ။
ဒီလိုအခြေအနေမျိုးကရွှေပြည်သားဝါဒီယာစမှုဆောင်ကထဲကျုပ်စက်ယုံတစ်ခုမှလောက်ကင်နေတဲ့မတ်မုံမုံလည်းကြုံတွေ့ခဲ့ရပါတယ်။သူအလုပ်လုပ်ခဲ့တဲ့စက်ယုံကအာနာသိမ့်ပြီးနောက်မှာပဲအချိန်ပိုရညကနေမနက်ထိနေ့စဉ်လုံးလို့ခေါ်ခဲ့တာကြောင့်စက်ယုံမှာအလုပ်လုပ်နေစင်မှာပဲသူမူလဲခဲ့ပါတယ
်။တတိယဖုန်းတော့မှလွတ်ကြပြီးတော့အစိမ့်စိမ့်မှမှကွဲသွားတယ်။ကွဲသွားပြီးတော့မူလဲတာအောင်မှသူတို့ကဇလိုင်းနဲ့ဝယ်ပြန်ခေါ်ပြီးတော့ဂိတ်ပတ်တော့မသိဘူး။ဇလိုင်းနဲ့မှပဲအသက်တိုင်ထိုင်နေထိုင်ပြီးတော့ကိုလုံးလို့ရမယ်လက်ကလုံးလို့ရမယ်ဟာလေးကိုလုံးဆုံးပြီးတော့အဲ့လိုတောင
်ဒါကလုပ်ငန်းခွင်ထိခိုက်မှုတစ်ခုဖြစ်ပေမဲ့လုပ်ငန်းရှင်ဘက်ကစာနာပေးတာတာဝန်ယူပေးတာမျိုးတော့မရှိပါဘူးအလုပ်သမားဥပဒေတွေတဲ့ကတစ်ခုဖြစ်တဲ့စိုက်များနဲ့အလုပ်ဌာနများဥပဒေအရအချိန်မိုအလုပ်ချိန်ကတစ်ပတ်ကို12နာရီထက်မကျော်လွန်ရဘူးလို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့အထူးကိစ္စရပ်တွေရှိရင်တော့တစ်ပတ်ကို16နာရီထက်မကျော်လွန်ရဘူးလို့ဆိုပါတယ်ဒါအပြင်အချိန်ပိုစင်းတာကိုအလုပ်သမားရဲ့သဘောတူညီချက်ရယူရမှာဖြစ်တယ်လို့အချိန်ပိုအခကျင်းငွေကိုလည်းတနည်းလောက်ခရဲ့နှစ်ဆပေးချေရမှာဖြစ်တယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မဆက်ပဲနဲ့မတ်မုံမုံတို့ကတော့ဒီဥပဒေပါပြဋ္ဌာန်းချက်တွေအားလုံးကိုလစ်လူရှုခံထားရပါတယ်။အရင်ကဆိုဒီလိုအခြေအနေတွေကိုအကူအညီပေးဖို့အလုပ်သမားရေးလှုပ်ရှားသူတွေရှိပေမဲ့လက်ရှိမှာတော့သူတို့အတွက်လည်းလောက်ကန်ရတာအကန့်အသတ်တွေရှိနေပါတယ်။စစ်ကောင်စီဘက်ကအလုတ်သမားကြီးတက်ကြွလှုပ်ရှားသူတွေနဲ့အဖွဲ့အစည်းတွေကိုဖန်ဝရန်ထုတ်ပြီးလိုက်လံဖမ်းဆီးတာတွေလုပ်ခဲ့တယ်လို့အလုတ်သမားအဖွဲ့အစည်း16ခုကိုလည်းမတရားအသိဉာဏ်ထားပါဗျ။မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့စီရင်အရာအလုတ်သမားကြီးတက်ကြွလှုပ်ရှားသူအနည်းဆုံး150ကျော်ဖမ်းဆီးထောင်ချခံထားရပါတယ်။မနီလာကအလုတ်သမားတမက္ကညွှန်ပေါင်းချုပ်အဖွဲ့ FDCUM မြန်မာရဲ့ဗဟိုကော်မတီဝင်တဦးဖြစ်ပါတယ်။သူကအလုတ်သမားအဖွဲ့အစည်းတွေအနေနဲ့အရင်လိုမျိုးအကူအညီတွေမပေးနိုင်တော့ဘူးလို့ဆိုပါတယ်
။အမားတို့ကဒီတွင်နဲ့မှာကွာလူတည်လို့ဖြစ်သွားပြီပေါ့နော်။ဒီအဖို့ကလည်းဒီအဖွဲ့အစည်းတွေကလည်းကွာ register မလုပ်ပါဘူးဆိုပြီးတော့သူကညင်ညာတာ။နောက်တစ်ချက်ကလည်းစက်မှုစုံမှကြတော့ခုနက5ရောက်တယ်မစုပါဘူးဆိုတာရှိ။ကိုယ့်ရဲ့စက်ယုံယူနီယံလေးနောက်မျိုးနယ်ယူနီယံလေးတိုင်းယူနီယံလေးပေါ့နော်။သူတို့တွေကိုပဲပြဿနာဖြေရှင်းတာတော့အလုပ်သမားတွေအကူအညီပေးတာလို့သူတို့ပဲအမားတို့ကရှေ့တန်းတင်ရတယ်အမားတို့ကရှေ့ကိုထွက်ပြီးတော့ဒီအလုပ်ကိုလုပ်ပေးလို့မရအောင်သူတို့ဆာရဲဆာရန်ပြင်ဆင်ပေးတာနောက်ရှေ့နေရှေ့ရက်တင်လို့ပေါ့နော်ဥပဒေချောင်းနဲ့ပတ်သက်ပြီးတော့စာရင်းဒေတာပေးတာဒါမျိုးတွေပဲမအားလုပ်လို့ရတယ
်တစ်ဖက်မှာလည်းနိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အကောင်းယူပြီးတော့လုပ်ငန်းရှင်တွေကစိတ်ကြိုက်ချေလည်နေတဲ့လုပ်ငန်းခွင်တွေမှာအလုပ်သမားတွေဟာဒီလိုအခွင့်အရေးချိုးဖောက်ခံနေရတာတွေကိုထုတ်ပေါ်ပြောဖို့အတွက်ကြောက်ရွံ့နေကြပါတယ်ဘာကြောင့်လဲဆိုတော့ဒီလိုထုတ်ပေါ်ပြောဆိုသူတွေကိုအလောက်ကနေထုတ်ပေးတာခွဲခြားဆက်ဆံတာနဲ့ဖိအားပေးချင်းချောက်တာတွေရှိပါတယ်ဒီချင်းတွေကိုပြီးခဲ့တဲ့ဒီဇင်ဘာလကမှအသက်32နှစ်အရွယ်မမေသူကိုယ်တိုင်ကြုံတွေ့ခဲ့ရတာပါသူကအထည်ချုပ်ဆက်ယုံတစ်ခုမှဆေးရအဖြစ်လုပ်ကင်ပြီးအဲ့ဒီဆက်ယုံရဲ့အလုပ်သမားရေးရညှိနှိုင်းရေးကော်မတီ WCC မှာအဖွဲ့ဝင်ဖြစ်ပါတယ်မမေသူကလောက်ခလာစာအပါအဝင်အချိန်ပိုခေါ်ယူမှုပြဿနာအလုသမားတမကဖွဲ့စည်းရေးအတွက်အလုသမားတွေဘက်ကယက်တီခဲ့တာကြောင့်အလုရှင်ဘက်ကမျက်မှောင်ကျူတာကိုခံရပြီးနောက်သူအလုကိစ္စတစ်ခုတင်ပြဖို့သွားချိန်မှာပဲတရုတ်နိုင်ငံသားလုပ်ငန်းရှင်ကသူ့ကိုရုံငန်းကနေစက်ရုံအပေါ်ဝါးထီဆွဲထုတ်တာကိုခံခဲ့ရပါတယ
်ထိခိုက်မှုတော့မရှိဘူးမှာအဲ့ဒီကတော့ညီမဟို2ရက်3ရက်လောက်တော့လမောင်းနည်းနည်းကိုက်သွားတယ်မှာပြီးတော့ညီမ therapist ကြရင်လည်းလုံးဝလေဒါယူပဲတွေးပြီးတော့လေဟိုအဲ့လိုမျိုးလုံးဝအိတ်မပြောတာတို့နေမကောင်းတာတို့လိုမျိုးနေတော့ depression ဝင်လာတော့ပုံမှာပြီးွားရင်အဲ့လိုစိတ်ပိုင်း ိုင်းဆိုင်ရာမှာအရင်ကို့ဒီလိုယောက်ျားတယောက်လေးပြီးတော့နိုင်ငံသားတယောက်ကဒီလိုလှုပ်လိုက်တယ်ဆိုတဲ့ဟာကြီးကဟိုစိတ်ထဲမှာလုံးဝခံစားလို့အဆင်မပြေဘူးမှာရေညီမစိတ်မကောင်းဖြစ်တယ်ကို့မြန်မာနိုင်ငံမှာနေပြီးတော့ဒီလိုတခြားတိုင်းတပါလူကလောက်တာကိုမြန်မာလူမျိုးချင်းချင်းအကုန်လုံးကဟိုအပြေးအမြောက်ပြုတ်နေတယ်လို့ညီမခံစားရတယ်မှာရေ
အဲ့ဒီနောက်မမေသူကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်မမေသူကလည်းကိုတိလက်ရောက်မှုအတွက်စစ်ကောင်စီရဲ့အလုသမားညွှန်ကြားမှုဦးစီးဌာနကိုတိုင်ကြားပြီးသုံးချိန်တိုင်ဖြည့်ဆင်ခဲ့ပေမဲ့မပြေလည်ခဲ့တာကြောင့်တရားစွဲဆိုဖို့ပြင်ဆင်နေပါတယ်အလုသမားရေးလှုပ်ရှားသူမဆန်ဆန်ကမြန်မာနိုင်ငံကုံထုံးနယ်စက်မှုလက်မှုအလုသမားများအဖွဲ့ချုပ် IWFN က organizer တူဖြစ်ပါတယ်သူကတော့အလုသမားတွေရဲ့လက်ရှိအခြေအနေဟာကတိကျွန်ပြူခံရတဲ့အခြေအနေတွေလို့ကောက်ချက်ချပါရယ်
။အရေးစကားသုံးပြီးပြောမယ်ဆိုသူတို့လက်ခုပ်ထရရေးသွင်းနေတယ်လို့နောက်ထပ်တော့ပြောဆိုရဲအဲ့ဒီအခြေအနေမျိုးပေါ့နော်။နောက်ထပ်စကလုံးမလှပတဲ့ဟာနဲ့တုံးရမယ်ဆိုလို့ရှိရင်အလုပ်သမားတွေကအရှင်းဆုံးပြောရင်အခုချိန်မှာအဲကျွန်ပြူခံရတဲ့ပုံစံမျိုးကိုဖြစ်နေတာ
။ပြည်ပဆိုင်ရာအလုပ်သမားတမကအဖွဲ့ချုပ် ITUC ရဲ့2024ခုနှစ်ကထုတ်ပြန်တဲ့အလုပ်သမားအခွင့်အရေးတွေအတွက်အစင်းသက်မှတ်ခြင်း152နိုင်ငံစီးရင်မှာမြန်မာနိုင်ငံကအဆိုးအဝါဆုံး10နိုင်ငံစီးရင်မှာပါဝင်ပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကလည်းဒီလိုအလုပ်သမားအခွင့်အရေးချိုးဖောက်မှုတွေကိုလာမယ့်2025 ILO အုပ်ချုပ်ရေးအစည်းအဝေးပွဲနဲ့ညီလာခံမှာအရေးယူတော့မှာဖြစ်တယ်လို့ ILO ရဲ့အုပ်ချုပ်ရေးအဖွဲ့ဝင်မဖြိုးဆန္ဒဆိုကဒုအတန်ကိုပြောပါဗျာ။
ILO ရဲ့ဖွဲ့စည်းပုံအခြေခံစီမံအာတီကယ်33နဲ့အညီအရေးယူမယ်ဆိုတာဆုံးဖြတ်ချက်ကျပြီးပြီ။မတော်ဒီဘက်ချမ်းကလည်းလုပ်နေတယ်။ဒီ NUG လုံရှင်အလုပ်သမား၃ဝန်ဆောင်ကနေပြီးတော့မတော်ဖြစ်စေခြင်းနဲ့ action point တွေကိုမတော်မူကြမ်းပြည့်နေတယ်။ဒီညွှန်ကြုံရဲ့အစီအငံသားနဲ့အဲ့ဒီ action point က February လကျလို့ရှိရင်ထွက်မယ်ပေါ့နော် action point မူကြမ်းထွက်မယ်။အဲ့ဒီပုံမှာ match လာလာမဲ့ ILO အုပ်ချုပ်မှုအဖွဲ့အစည်းဝင် match လာမှာဆုံးဖြတ်ချက်ချမှာပေါ့နော်။
ဒါပေမဲ့ဘလို့ပုံစံမျိုးနဲ့အေးအေးယူသွားမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။မဆက်ဘဲကတော့အရင်အထည်ချုပ်ဆက်ယုံကနေအခွင့်အရေးချိုးဖောက်ခံရတာတွေနဲ့ခွဲခြားဆက်ဆံမှုတွေကြောင့်အခုဆက်ယုံကိုပြောင်းရွှေ့လာခဲ့တာပါ။ဒါပေမဲ့ဒီဆက်ယုံကအချိန်နှီးပိုဆိုးတာကြောင့်တူနောင်တရနေပါတယ်။မဆက်ဘဲကဒီဆက်ယုံကနေထွက်ဖို့ကြိုးစားနေပြီးသူ့မိဘတွေရှိတဲ့ARR တိုင်းဘက်ကသူစာတီကိုပြန်တော့မယ်လို့စိတ်ကူးထားပါတယ်။ဒါပေမဲ့မမေသူကတော့မဆက်ပဲလို့ရွေးချယ်စရာမရှိပါဘူး။သူကရန်ကုန်စာတီဖြစ်တဲ့အတွက်ရန်ကုန်မှာပဲနေပြီးသူစာဝတ်နေရတဲ့အတွက်ဒီစက်ရုံအလုပ်ကိုပဲအားကိုးနေရအောင်မှာပါ။ဒါပေမဲ့လုပ်ငန်းခွင်ဆိုးဝါးမှုတွေကြောင့်စိတ်တန်ရာရခဲ့တဲ့သူကစက်ရုံအလုပ်ကိုဆက်မလုပ်ချင်တော့ဘူးလို့ဆိုပါတယ်။
ညနေနေတော့ဖြစ်နိုင်လို့ရှင်တော့မာရီဒီစက်ရုံအလုပ်တွေမလုပ်ချင်တော့ဘူးပြီးရင်သူတို့ကအမြဲတမ်းဟိုကိုယ်နိုင်ငံတွင်လာပြီးတော့ဒီဟိုအလုံးလုံးနေတာထက်ခေါင်းမုံချက်ပြီးတော့ကုန်သွေးဆုပ်နေတယ်လို့ပဲခံစားရတယ်မာရီအဲ့တော့ညီမအနေနဲ့ကဒီအတမိုးကကြောင့်တော့ဟိုစီးပွားတစ်ခုခုလုပ်ရမယ်ဆိုရင်တော့တခြားအလုပ်ပဲလုပ်ချင်တော့ဒီအလုပ်တွေဆက်ပြီးတော့မလုပ်ချင်တော့ဘူ
းဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ဆောက်ရုံနေတဲ့လူသားအခွင့်အရေး Frontier မြန်မာအဖွဲ့ပြပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခပြိုင်ကဘာပါကဘာ Democracy အလားအလာကိုပြောထားပါရစေ။ကဘာတဝက်2024ခုနှစ်ထဲ Democracy အကြဘက်ကိုဥတီခဲ့ပါလား။အခု2025မှာရောဘယ်လိုရှိနိုင်ပါလဲ။မြမမဟာပြူရနဲ့မူဝါဒလေးလာရေး Institute ISP မြမအဖွဲ့ရဲ့ Director ဦးအောင်သူညင်းကိုဥတ္တမောင်တန်မေးထားပါတယ်ခင်ဗျာ
နောက်ထပ်24ခုနှစ်မှာ American Power တိုင်းပြည်ပေါင်း80ကျော်မှာရွေးကောက်ပွဲတွေလုပ်ခဲ့ပါတယ်ဒီရွေးကောက်ပွဲတွေကဘာပြီးကိုပြောနေပါတယ်လဲ2025မှာတော့ဘာပြီးဖြစ်လာနိုင်ခြင်းရှိနေပါတယ်ဒီအကြောင်းတွေကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာအဖွဲ့ကဒေါက်တာဦးအောင်သူညင်းဖြစ်ပါတယ်။မင်္ဂလာပါဦးအောင်သူညင်း။ဟု
တ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဟောသူရေအဓိကကြတဲ့အတိုင်းပြည်တွင်ရဲ့ပေါ့နော်2024ရွေးကောက်ပွဲတွေကိုကျွန်တော်တို့ခြုံငုံပြီးသုံးသပ်မယ်ဆိုလို့ရှိရင်ပေါ့လား။လူများပ တွေ့ရပါတယ်ဘာတွေကိုတွေ့ရပါတယ်လဲ
ဟုတ်ကဲ့ပြီးခဲ့တဲ့2024ဟာထူးခြားတဲ့နှစ်လို့ခေါ်ရပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမ္ဘာလူဦးရေတစ်ဝက်လောက်3,000-4,000လောက်ကဒီနိုင်ငံပေါင်း80လောက်မှာမဲပေးတာတွေလုပ်ခဲ့ကြပါတယ်ဆိုတော့ဒါပေမဲ့သူတို့ရဲ့သုံးသပ်ချက်ကဘာဖြစ်လဲဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲတွေသာပြီးသွားတယ်ဟိုဒီမိုကရေစီကမတိုးတက်လာဘူးဆိုတော့သုံးသပ်ချက်ရှိပါတယ်အဲ့တော့နိုင်ငံတော်တော်များများမှာဒီရွေးကောက်ပွဲတွေကအာဏာရှင်တွေကသူတို့ရဲ့ဘာကောမလဲအာဏာကို consolidate လုပ်တယ်ပေါ့နော်ပိုကျစ်လက်ခိုင်မအောင်လုပ်လိုက်တဲ့သဘောပဲဖြစ်တယ်လို့ဒါပြုသုံးသပ်တဲ့လူတွေလည်းရှိပါတယ်ဟိုဒါပေမဲ့တချို့အကောင်းဘက်ကမြင်တဲ့လူတွေကကြတော့လေတချို့နိုင်ငံကြီးတွေမှာပေါ့နော်ဟိုမူရင်းကအာဏာရလာတဲ့ပါတီတွေကဘာကောလဲအတော်လေးအသေးအံကြိုးစားကြရတယ်ဆိုတဲ့ဟာမျိုးပေါ့အထူးသဖြင့်တောင်အာဖရိကလိုအိန္ဒိယလိုတော့တချို့နိုင်ငံတွေမှာဘာကောလဲသိတော့လဲအချိန်ကြီးကောင်းလာတာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်တွေရှိပါတယ်အဲ့တော့ကျွန်တော်တို့ဒီကာလတစ်လျှောက်ပေါ့နော်ဟိုဒီမိုကရေစီနဲ့ပတ်သက်လို့တိုက်တာနေတဲ့ဟိုကမ္ဘာအဖွဲ့အစည်းကြီးတွေရှိပါတယ်အထူးသဖြင့် Economic Intelligence Unit ပေါ့ EIU လို့နောက်တစ်ခါကျွန်တော်တို့ Freedom House လို့နောက်တစ်ခါကျတော့ကျွန်တော်တို့ VDEM လို့ခေါ်တဲ့အဖွဲ့အစည်းပေါ့နော်ဒီအဖွဲ့အစည်းတွေရဲ့အားလုံးသုံးသပ်ချက်ကဒီမိုကရေစီကကျွန်တော်တို့ဆယ်စုနှစ်တခုကြော်ကြာကျွန်တော်တို့အကြဘက်ကိုရောက်နေတယ်လို့သုံးသပ်ကြတယ်ဆရာ
ဟုတ်ကဲ့ဒါဖြစ်ရင် liberal အယူအဆလမ်းကြောင်းအနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဘလို့များရှိပါလဲခင်ဗျအ
ဲ liberal အယူအဆလမ်းကြောင်းကဟိုပြီးခဲ့တဲ့ကျွန်တော်တို့ဆယ်နှစ်ကြော်လောက်ကာလမှာကျွန်တော်တို့ဟိုတမျိုးတစ်ခုဖြစ်ခဲ့တယ်ပေါ့နော်ဆိုတော့အခါကျတော့အထူးသဖြင့်ကျွန်တော်တို့အမေရိကန်မှာ work လို့ခေါ်တဲ့စာသားသုံးတယ်ဆိုလိုတာ work ဆိုတာလူကြတက်ကြွနေတယ်ဆိုတဲ့ဟာမျိုးပေါ့ဒါပေမဲ့တစ်ဖက်မှာကျတော့ဒါကဟိုဘာခေါ်မလဲတက်ကြွလွန်တယ်ဆိုတဲ့သဘောမျိုးတော့ဖြစ်တာပေါ့နော်ဖြစ်တဲ့အခါကျတော့အထူးသဖြင့်တော့ကျွန်တော်တို့လူဒန်းစားပြဿနာပေါ့ဥပမာဆင်းရဲတဲ့လူနဲ့ချမ်းသာတဲ့လူရဲ့အရေးအလုပ်သမားတွေရဲ့ခံစား권ဒါမျိုးတွေသိပ်မပြောတော့ဘဲနဲ့ဒီကျွန်တော်တို့လူဖွဲ့စည်းမှလူနည်းစုလေးဖြစ်တဲ့ဥမာကြားမခံယူမှုကွဲပြားတဲ့လူမျိုးတွေလူနည်းစုကိစ္စတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့သိပြီးတော့ထောက်ခံပြောဆိုတဲ့အခါမှာဒါကိုခံစားမရတဲ့အုပ်စုတွေကလည်းရှိတယ်ကြာဆိုတော့ဒီလိုပြဿနာမျိုးတွေ့တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့အမေရိကန်ရဲ့ပြဿနာပေါ့အထူးသဖြင့်အခုလက်ရှိသမ္မတထရန့်ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့သူကကပိုင်းမှာဒီအမေရိကန်ကိုယ်တိုင်ကပဲဒီ liberal တန်ဖိုးတွေနဲ့ပတ်သက်လို့ဟိုဘယ်လိုဆက်လုပ်မလဲဆိုတာပြဿနာရှိလာတယ်ထင်ပါတယ်။ဟိုကျွန်တော်တို့ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကုလသမဂ္ဂဆိုတာလဲဒါအမေရိကန်စဖွဲ့ကျင်တာပဲ။နော်နောက်တစ်ခါကျတော့ကမ္ဘာပေါ်မှာကမ္ဘာစစ်ကြီးတွေမဖြစ်အောင်ကျွန်တော်တို့ကုန်သွယ်ရေးနဲ့ပတ်သက်လို့ထိန်းသိမ်းဖို့ World Trade Organization လို့ဟာမျိုးတွေဒါတွေလဲအမေရိကန်ပဲစကျင်တဲ့ဟာပါ။အဲ့တော့အခုချိန်မှာဒါတွေနဲ့ပတ်သက်လို့အမေရိကန်ကိုယ်တိုင်ကစိတ်မဝင်စားတော့ဘူးဖြစ်လာတယ်။ဆိုတော့အဲ့တော့ဒါကလည်းဒီ multilateralism လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးမှာပြဿနာရှိတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ democracy ဘာခေါ်မလဲကျွန်တော်တို့တိုက်တွန်းအားပေးတဲ့အကူအညီတွေနဲ့ပတ်သက်လို့လည်းအမေရိကန်ကရှော့ကောင်းရှော့လာနိုင်တယ်ပေါ့နော်ဆိုတော့ဒီလိုပြဿနာမျိုးတွေမြင်ပါတယ်ခင်ဗျဟု
တ်ကဲ့ခဏဘာသူပြောသွားလို့ပဲပေါ့ကျွန်တော်တို့ဒီ vote movement ပေါ့နော်ဒီပကြဆက်ဆံတာတွေနဲ့လူ့ခွင့်ရေးကိုသိရှိ no charge လုပ်တဲ့လှုပ်ရှားမှုပေါ့နော်အဲ့ဒီလှုပ်ရှားမှုကိုစတင်တဲ့တမ်းကြစတင်တဲ့လှုပ်ရှားမှုတွေပေါ်လာနိုင်တယ်ဆိုပြီးတော့လေဒါမနေ့ကမှမာတင်လူသာကင်းနေ့မှာမာတင်လူသာကင်းရဲ့တပည့်ငယ်ဆုံးကနေဒါပြောသွားတာလေးကိုကျွန်တော်ကြားရပါသေးတယ်ဆိုတော့ဒီရွေးကောက်ပွဲတွေနဲ့လက်ရရေးလက်ရစုံနိုင်ငံရေးရဲ့เนาะအားကောင်းလာမှုအားနည်းလာမှုဘယ်လိုများတွေ့ရပါသလဲ
ဒီလိုကကျွန်တော် Journal of Democracy မှာဆောင်ပါတော့တွေ့ပါတယ်ဒီဆောင်ပါမှာသုံးသပ်ထားတာကတော့ဒီဒီမိုကရေစီကျွန်တော်တို့ရွေးကောက်ပွဲတွေလုပ်တဲ့အခါမှာအရေးကြီးတာက representation ပေါ့ကျွန်တော်ကိုယ်စားပြုခွင့်ကအရေးကြီးတယ်လို့သူကသုံးသပ်ပါတယ်အဲ့တော့သုံးသပ်တဲ့အခါကျတော့ဒီဆောင်ပါမှာပဲသူတို့ပြုကျွန်တော်တို့ဟိုဘာခေါ်မလဲစစ်တမ်းကောက်ယူမှုပေါ့နော်အဲ့တော့ဒီစစ်တမ်းကောက်ယူမှုတွေအရာသူတို့ကပြောတာကလူတော်တော်များများကကျွန်တော်တို့ဒီမိုကရေစီဟာဆက်လက်ထိမ့်သိမ့်အပ်တဲ့ကိုကျွန်တော်တို့အုပ်ချုပ်မှုစနစ်တရဆိုတာတော့တော်တော်များများလက်ခံသေးတယ်။တော့ဒါပေမဲ့ပြဿနာသွားတွေ့လာတာကခုနပြောတဲ့ကိုစားပြုမှုမှာပြဿနာတွေ့တယ်ဆိုတာကလူအများစုကကျွန်တော်တို့ နိုင်ငံရေးသမားတွေကသူတို့ကိုကိုစားမပြုတော့ဘူးလို့ခံစားလာရတယ်။ဘာကြောင့်လဲဆိုတော့ပြည်သူလူထုနဲ့ဝေးလာတယ်လို့ဟာမျိုးခံစားနေရတယ်ပေါ့နော်။နောက်တစ်ခါကျတော့ diversity ခေါ်တဲ့မတူကွဲပြားမှုတွေအရေးပေးတင်လာတော့မှန်ပါတယ်။ညောတစ်ဖက်မှာကြတော့လေဘာဖြစ်လဲဆိုတော့အလုတ်ကိုင်းနေမရတော့တာတို့နောက်တစ်ခါအလုတ်ဈေးကွက်ထဲမှာဝင်တိုးဖို့မဖြစ်နိုင်တော့တဲ့ဒီအလုတ်သမားအင်အားစုတွေပေါ့နော်။ဆိုတော့ဒီအင်အားစုတွေကကြတော့သူတို့အသံကိုပြောပြနေတယ်လို့မထင်တော့ဘူးမထင်မဲနဲ့တခြားခုန diversity ကိစ္စတွေမှာအလုံးကျွန်းပြောဆိုနေကြတယ်လို့ခံစားလာရတဲ့အခါမှာခုနပြောတဲ့ဆန့်ကျင်တဲ့ trend မျိုးဖြစ်လာတယ်လို့ထင်ပါတယ
်ဆိုတော့သူဒါပေမဲ့လို့ခုန democracy ဆိုတဲ့သဘောကအုပ်ချုပ်မှုကိုရွေးချယ်တဲ့သဘောပေါ့နော်ဆိုတော့အဲ့ဒီအစားအုပ်ချုပ်မှုစနစ်ထက်မှာပြည်သူတွေကိုယ်တိုင်ကိုယ်ကျပါဝင်နိုင်အောင်တတိကိုအောင်သူရေးခဲ့တာဒီကတဲ့စကလုံးကိုတုံးအောင်လို့ရှိနေပြည်သူတွေရဲ့အာဏာခွင့်အောင်ဖြည့်ဆည်းပေးနိုင်အောင်အကြံပေးချက်တွေပေါ့ဗာဒီများပေါ်သူတွေ့ရပါမယ
်ရွေးကောက်ပွဲတွေကိုအစားထိုးနိုင်တဲ့စနစ်တရတော့ခက်အောင်မယ်လို့ထင်ပါတယ်နော်လက်ရှိမှာတော့ကျွန်တော်တို့မြင်တာကတော့ရွေးကောက်ပွဲတွေရှိလို့ရှိရင်ကျွန်တော်တို့ minimum democracy ပေါ့နော်အနည်းဆုံး democracy ရှိတယ်လို့ဆိုကြတာပေါ့ဆရာရယ်နောက်တစ်ခါကျတော့ဒီရွေးကောက်ပွဲတွေကနေတော့ထပ်ပြီးတော့တချို့အချက်လက်တွေပေါင်းစည်းလာရင်ဆိုလိုတာကကျွန်တော်တို့ liberal democracy လို့ခေါ်တဲ့ကျွန်တော်တို့ဆရာဦးကျော်ဝင်းတို့ဘာသာပြန်လာတော့သီးကြီးခံတဲ့ democracy ပေါ့ဆရာရဲ့အလွတ်ကျွန်တော်တို့အခွင့်အရေးပိုရှိမဲ့ပြောရေးဆိုခွင့်ကျွန်တော်တို့လုပ်ပိုင်ခွင့်တွေပိုရှိမဲ့ဒီလို liberal အခွင့်အရေးတွေရှိလာရင်ဒါကျွန်တော်တို့အလေလက်သဘောမျိုးပေါ့နည်းနည်းလေးပို့ပြီးတော့အကောင်းလာတယ်လို့ယူဆတာပေါ့နော်ဒီလိုသဘောရှိပါတယ်တချို့တွေကလည်းတိုက်တွန်းနေတာတော့ကျွန်တော်တို့ဟို local democracy ခေါ်တဲ့အောက်ခြေဒီမိုကရေစီရွေးကောက်ပွဲလေးလိုဟာမျိုးနောက်တစ်ခါအောက်ရှေမှာပြည်သူလူထုရဲ့ကိုယ်တိုင်ပါဝင်ဆောင်ရွက်ခွင့်ပြောခွင့်သူတို့ကိုယ်တိုင်ပါဝင်လုပ်ပိုင်ခွင့်ပေါ့နော်အဲ့ဒါတွေပို့ပေးလာလို့ရှိရင်ကောင်းလာမယ်လို့ဟိုဆိုကြတာပေါ့ဆိုတော့ဒါပေမဲ့လည်းအခုချိန်ထိတော့ကျွန်တော်ထင်တယ်ဟိုသဘောတရားတရက်နေတလုံးတစ်ခဲတည်းသွားဖို့ကခက်အောင်ပဲထင်ပါတယ်ခင်ဗျအ
ခုအချိန်ထိကိုချုံငုံပြီးသုံးသပ်ပြီးတော့2025ဒီမိုကရေစီလမ်းကြီးကိုမှတ်စာကြည့်မယ်ဆိုရင်ဘောင်းသူဘလို့များမြင်ရပါတယ်ခင်ဗျ။အားတော့နောက်ဆုံးမင်း
အခုချိန်ကြီးတော့ဟုတ်ကဲ့အခုချိန်ကြီးတော့ကျွန်တော်တို့ဖတ်နေရသလောက်ကကဘာကြီးက uncertainty ပေါ့ကျွန်တော်တို့မရေရမသေချာမှုတွေပုံများလာမယ်ဆိုတော့ဟိုသုံးသပ်ချက်မျိုးတွေရှိပါတယ်။အထူးသဖြင့်တော့ American ကကဘာအင်အားကြီးနိုင်ငံလည်းဖြစ်တယ်သူ့ကိုဂျာနဲ့နိုင်ငံအလုံးအောင်ကြည့်နေရတာလေ။အဲ့လိုမျိုးဖြစ်တဲ့အခါကျတော့ तू ကအခုလက်ရှိသမ္မတ Trump မှာဘယ်လမ်းလှမ်းမလဲဆိုတာတော်တော်လေးကိုခက်ခဲပါတယ်။အဲ့တော့တစ်ဖက်က तू ကဒီ isolationism ပေါ့နော် America ဘာလဲ make America great again ပေါ့နော် America တခုပဲကြီးမြအောင်လုပ်ကြမယ်ဆိုတဲ့ပြဿနာတွေပြောပါတယ်နော်နောက်တစ်ခါကျတော့ဒီတချို့ပြဿနာမျိုးပေါ့ Greenland တို့ Panama တူးမြောင်းတို့ကိစ္စမျိုးပြန်ယူမယ်ဆိုတဲ့ခါကျတော့ဂျန်တဲ့နိုင်ငံတွေပါစိုးရိမ်ပူပန်မှုတွေများလာပေါ့ဆရာရဲ့နောက်တစ်ခါကျတော့ဥရောပနိုင်ငံတွေတော်တော်များများကလည်း American ကအကူအညီတွေမရတော့ရင်သူတို့ကစစ်ရေးအသုံးစရိတ်တွေမြင့်ရဖို့ရှိလာတယ်။တော့တစ်ဖက်မှာကျတော့စစ်ရေးအသုံးစရိတ်မြင့်ရင်သူတို့ကလျှော့နိုင်တာကခုနနိုင်ငံတကာဖွံ့ဖြိုးမှုအကူအညီနဲ့ခုနကျွန်တော်တို့ဟိုဘာခေါ်လဲနိုင်ငံတကာအကူအညီတွေကိစ္စကိုလျှော့မှာပေါ့နော်။အဲ့တော့ဒီကမ္ဘာလုံးတော်တော်များများကဟိုစိုးရိမ်နေကြတာပေါ့။နောက်တစ်ခုကကျတော့ကျွန်တော်တို့ geopolitics ကျွန်တော်တို့ပထဝီနိုင်ငံရေးတင်းမာမှုတွေလည်းဖြစ်လာမယ်လို့မှားထားတဲ့ဟာတွေလည်းရှိတာပေါ့ဆရာရဲ့။တော့အဲ့တော့2025ကတော့ကျွန်တော်တို့ဒီမိုကရေစီပို့ဖွံ့ဖြိုးလာဖို့ပဲဆုတောင်းအောင်ပဲထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ခေါင်းသူရေ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
။ဟုတ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့ဓမ္မမဟာဗျူဟာနဲ့ဘူဝါဒနေလာရေး Institute ISP မြန်မာအဖွဲ့ကဒါရိုက်တာဦးအောင်သူတင်ဖြစ်ပါတယ်။ကျွန်တော်တို့မှတ်ပါ
ကမ္ဘာဒီမိုကရေစီအလားအလာမကောင်းတာဥတ္တမန်တန်ဦးအောင်သူညင်းကိုမေးမြန်းပြပြခဲ့တာပါမကြာခင်နောက်စနေညပတ်စဉ်ခဏလေးဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီဝါဥရယာတီနဲ့သတင်းတွေတက်ကတူတက်လာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
UAE အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် UAE မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/uaebemis ဖြစ်ပါတယ်
မင်္ဂလာညချမ်းသာတာရှင်များခင်ဗျာ VOA American တန်ရဲ့ဇန်နဝါရီလ25ရက်စနေညပိုင်းရေဒီယိုစီစဉ်တွေကိုည ည10နာရီအထိရုပ်သံကပါဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းဓာတ်ရိုက်ဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာတိနဲ့သတင်းတွေတက်ကတူတက်မလာခင်အခုအာရှနိုင်ငံရေးပါတရုတ်ဂျပန်နဲ့ဗီယက်နမ်တို့အမေရိကန်နဲ့ဆက်ဆံရေးကိုပြောထားပါတယ်တရုတ်အမေရိကန်ကုန်သွယ်ရေးမျှတဖို့တွစ်ဆုံဆွေးနွေးမှုတွေပိုလုပ်ရမယ်လို့တရုတ်ကပြောလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ကတော့အာရှပစိဖိတ်လုံခြုံရေးအမေရိကန်ဆက်ရက်တည်ပေးဖို့ဆွေးနွေးမယ်လို့ပြောပါတယ်ဗီယက်နမ်ကတော့အမေရိကန်နဲ့တရုတ်ကြားမျှတအောင်ဆက်ဆံသွားမယ်လို့ဆိုပါတယ်ကိုစောမှုချောပြပြပေးပါအောင်ခင်ဗျာ
တရုတ်အမေရိကန်ဆက်ဆံရေးမှာအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတဲ့ကုန်သွယ်ရေးပြဿနာအတွက်အမေရိကန်နဲ့တရုတ်အကြားညှိနှိုင်းဖြေရှင်းနိုင်တယ်လို့တရုတ်အစိုးရကဇန်နဝါရီလ24ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်အခုလိုပြောဆိုမှုဟာတကြောပြန်သမရဖြစ်လာတဲ့ဒေါ်နယ်ထရန့်ကပြီးခဲ့တဲ့ကြာတာပတင်းကဆွစ်ဇာလန်နိုင်ငံဒါဗိုးစ်နိုင်ငံတကာစီးပွားရေးညီလာခံမှာအွန်လိုင်းကနေစကားပြောကြားစဉ်တရုတ်အမေရိကန်ကုန်သွယ်ရေးမှာအသာစီးရလိုတာမဟုတ်ဘဲမျှတမှုကိုသာလိုလားတာဖြစ်တယ်လို့ပြောဆိုခဲ့ပြီးနောက်တရုတ်အစိုးရကအခုလိုပြန်လည်ပြောဆိုခဲ့တာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကတောက်ကြနေတဲ့တင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美经贸合作是互利共赢的，中国从不刻意追求贸易顺差。尽管中美之间有分歧，
美国、美国西瓜业内工作业不光少元木哈，而变来就撇死的十三亿撇巴的。对我们呢，白龙江嘛工作业嘛大事业务没越个吧？没多年木呢，国标木年年是不没。နှစ်ဖက်အကျိုးဖြစ်ထွန်းမှုနဲ့ပူးပေါင်းဆောင်ရွက်လို့ရမယ်နယ်ပယ်တွေဟာအလွန်ကြီးမားပါတယ်။ပြဿနာရပ်တွေအပေါ်တွေးဆဆွေးနွေးတာညှိနှိုင်းတိုင်ပင်နာတွေကိုနှစ်ဖက်လုံးကကျိုးလုပ်ပြီးလှုပ်ဆောင်ခြင်းအဖြစ်ဖြည့်ရှင်းလို့ရပါတယ်
။တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကိုသမ္မတထရန့်ပထမတစ်ကြိမ်2018ခုနှစ်ကနေ2020ခုနှစ်သမ္မတသက်တမ်းကာလကတည်းကစတင်ခဲ့ပါတယ်။တရုတ်ပြည်ကနေတင်သွင်းတဲ့ကုန်ပစ္စည်းတွေကိုအခွန်60ရာခိုင်နှုန်းအထိတိုးကောက်မယ်လို့ချင်းချောက်ခဲ့ပါတယ်။2018ခုနှစ်မှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေ435ဘီလီယံရှိခဲ့ပါတယ်။အဲဒီကနေနှစ်စဉ်ကြာဆင်းလာခဲ့ရမှာသမ္မတဘိုင်ဒန်လက်ထက်ပြီးခဲ့တဲ့2023ခုနှစ်မှာလုံငွေ296ဘီလီယံအထိကြာဆင်းလာခဲ့ပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးဟာ1982ခုနှစ်ရီပပ်ဘလစ်ကန်သမ္မတတဦးဖြစ်တဲ့ရစ်ချတ်နစ်ဆင်လက်ထက်မှာစတင်ခဲ့ပါတယ်။1982ခုနှစ်အထိတရုတ်အမေရိကန်ကုန်သွယ်ရေးဟာဒေါ်လာ5သန်းအောင်ပါပဲရှိခဲ့ပါတယ်။တရုတ်ပြည်မှာတင်ရှောင်းဖိန်လက်ထက်1988ခုနှစ်စီးပွားရေးတကားဖွင့်မူဝါဒနဲ့သူ့ပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးနောက်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကယင်းနည်းမြုပ်နှံမှုလှုပ်လာကြပါတယ်။1990ကျော်နှစ်တွေမှာအမေရိကန်ဆက်မှုလုပ်ငန်းတွေဟာလောက်ခဈေးပေါ်တဲ့တရုတ်ပြည်ကိုအများအပြားရွှေ့ပြောင်းသွားခဲ့ပါတယ်။2000ခုနှစ်လောက်ကစပြီးတရုတ်အမေရိကန်ကုန်သွယ်ရေးမှာအမေရိကန်ဘက်ကတည်တည်သာသာလုံငွေပြလာခဲ့ပါတယ်။အခုအခါသမ္မတထရန့်ကဆက်မှုကုန်ထုတ်လုပ်ငန်းတွေကိုအမေရိကန်ပြည်တွင်းပြန်လည်ရယူမဲ့မူဝါဒကိုချမှတ်ထားပါတယ်။တွင်းကုန်တွေကိုအခွန်တိုးကောက်ပြီးအမေရိကန်ပြည်တွင်းမှာဆက်မှုကုန်ထုတ်လုပ်ငန်းလုပ်ရင်အခွန်လျှော့ကောက်မယ်လို့ပြောဆိုထားပါတယ်။အခုလိုချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုစိုးရိမ်နေရတဲ့ဂျပန်ဟာသမ္မတထရန့်လက်ထက်မှာလည်းအာရှပစိဖိတ်ဒေသလုံခြုံရေးအတွက်ဆက်ရှိနေဖို့အမေရိကန်အစိုးရကိုအပြင်းအထန်တိုက်တွန်းဆွေးနွေးမယ်လို့ရှေ့သတင်းပတ်အတွင်းသမ္မတဒေါ်နယ်ထရန့်နဲ့တွေ့ရောက်တွေ့ဆုံဖို့ရှိတဲ့ဂျပန်ဝန်ကြီးချုပ်ရှီကီရူအီရှိဘာကဇန်နဝါရီလ24ရက်နေ့မှာပြောဆိုခဲ့ပါတယ်
။地域におけるパワーバランスが歴史的変化を遂げる中、力の復活が地域
ဒေသတွင်းအင်အားချိန်ခွင်ရှာညှိနှိုင်းအပြင်သမိုင်းဝင်အပြောင်းအလဲတစ်ခုကိုဖြစ်စေမှာပါ။ဂျပန်နဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုကိုပုံမှန်နှက်ဆိုင်ခံမအောင်လုပ်ရပါမယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသအတွင်းအင်အားချိန်ခွင်ရှာမညီမမျှဖြစ်ပြီးတော့မတိမငြိမ်ဖြစ်မဲ့အရေးကိုဆက်ပြီးတော့ကာကွယ်ပေးဖို့တည်ကြအောင်လုပ်ရပါမယ
်။တရုတ်ရဲ့စစ်အင်အားကြီးထွားလာနေပြီးမြောက်ကိုရီးယားကနျူကလ িয়ার စွမ်းရည်နဲ့ပက်ထိန်မစ်ဆိုင်းဒုံးစွမ်းရည်တွေတိုးမြင့်နေချိန်မှာသမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒအပြောင်းအလဲကြောင့်အမေရိကန်အနေနဲ့အာရှပစိဖိတ်ဒေသတွင်းကစုတ်ခွာသွားမှာကိုဂျပန်ကစိုးရိမ်နေပါတယ်။အမေရိကန်ဟာလုံခြုံရေးအတွက်ဂျပန်နဲ့စာချုပ်ချုပ်ဆိုထားတဲ့နိုင်ငံဖြစ်ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်အနေနဲ့ကတော့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာလည်းတရုတ်နဲ့အမေရိကန်အကြားထိန်းဝင်ရှာမျှအောင်ဟန်ချက်ညီဆက်ဆံသွားမယ်လို့ဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းကဒါဗိုးစ်နိုင်ငံတကာစီးပွားရေးညီလာခံမှာပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ
်။ We are America, Mexico, Cho nên đây là cái đường lối đối ngoại của chúng tôi. Cho nên là chúng tôi
American, Tiêu, Mexico, Sa Đa Phi, Alone, Mexico, Bảo နိုင်ငံအားလုံးကိုယုံကြည်ရတဲ့မိတ်ဆွေတွေအဖြစ်သဘောထားတာဟာကျွန်တော်တို့ရဲ့နိုင်ငံသားရေးမူဝါဒဖြစ်ပါတယ်။အဲ့ဒီထဲမှာအမေရိကန်နဲ့တရုတ်လည်းပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်တည်းမှာလည်းဟန်ကျင်းညီညီလှုပ်ဆောင်ခဲ့ပါတယ်။ဒီမူဝါဒဟာတရုတ်အမေရိကန်ဗီယက်နမ်အားလုံးအတွက်ငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်စေပါတယ်
။သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကန်နံပါတ်1ဦးစားပေးမူဝါဒအရအမေရိကန်အပေါ်အားထားနိုင်မှုနဲ့ပတ်သက်ပြီးနိုင်ငံအတော်များများစိုးရိမ်မကင်းရှိကြပါတယ်။ဒါဗော့စီဝိုင်းညီလာခံကိုဥဆောင်ဖွင့်လှစ်ခဲ့တဲ့ EU ဥရောပရဲ့အကြီးအကဲအော့စလာဗွန်ဒါလီယွန်ကလည်းအမေရိကန်ပြည်ထောင်စုနဲ့အကျိုးတူပူးပေါင်းဆောင်ရွက်နိုင်အောင်ဆွေးနွေးညှိနှိုင်းဖို့အသင့်ရှိပေမဲ့ဥရောပရဲ့ရည်တည်ချက်ကိုတော့အခိုင်အမာဆုတ်ခိုင်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံနဲ့လည်းဆက်ဆံရေးပိုမိုကောင်းမွန်အောင်ကြိုးစားသွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်
တရုတ်ဂျပန်နဲ့ဗီယက်နမ်တို့အမေရိကန်နဲ့ဆက်ဆံရေးကိုကုစားမှုကြောင့်ပြောပြခဲ့တာပါအခုတော့လေယာစီးပွားပါမြေပဲဆိုင်တောင်သူဒုက္ခနဲ့စားအုပ်စီဈေးတက်ဝယ်ရခက်တာအပါအဝင်ကိုပြောထားပါတယ်မြန်မာနိုင်ငံမှာမြေပဲဈေးကွက်မရှိလို့မြေပဲဆိုင်တောင်သူတွေအခက်တွေ့နေခြင်းစားအုပ်စီရင်ညွှန်းဈေးကလည်းကျပ်9,000ကျော်သတ်မှတ်ထားပေမဲ့တပိတ်သာကျပ်18,000လောက်ထိဖြစ်နေပြီးလူတလောက်ဝယ်မရတဲ့အခြေအနေကိုရောက်နေပါတယ်ဒါအပြင်တပတ်တွင်လေယာထွက်ကုန်တည်နှံစင်းတို့အတက်ကြကရောဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြူရေးချစ်သူများရှင်လင်းချက်မြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရေဘက်ဈေးကွက်မရှိလို့ဈေးနှုန်းကျဆင်းနေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြေပဲထွက်ရှိတဲ့ရာသီကိုရောက်ရှိနေပေမဲ့ဈေးကွက်ပြောက်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်နေတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်ပြီးခဲ့တဲ့နှစ်ကဈေးကွက်အတွင်းမှာလေယာဒေသအလိုက်မြေပဲတည်င်းကို1000ကျလောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့မြေပဲတည်င်းကို15000ကျလောက်ထိဈေးကျဆင်းနေပေမဲ့အယောင်းဝယ်လည်းနှဲပါနေတယ်လို့ဆိုပါရယ်လက်ရှိပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ဆက်ကုံတွေအားလုံးရနာထားရတဲ့အတွက်ဒေသတွင်းကထွက်ရှိတဲ့မြေပဲအပါအဝင်လေယာထွက်ကုန်တွေကိုပြပဈေးကွက်ကိုတင်ပို့နိုင်ခြင်းမရှိသလိုပြည်တွင်းဈေးကွက်ကိုလည်းတင်ပို့ရောင်းချနိုင်ခြင်းမရှိတဲ့အတွက်ရောင်းချအောင်မဲ့ဈေးကွက်ပျောက်နေတာဖြစ်ပါရယ်
ဆောင်းစီတပိတ်တာ18,000ကျက်လောက်ဖြစ်ပေါ်နေပြီးလူသလောက်ဝေယူလို့မရတဲ့အခြေအနေတွေဖြစ်ပေါ်နေပါသေးစီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဦးကြီးဌာနစားသုံးစီတင်တွေးတူလောက်ပြည့်ပြည့်ချင်းလုံငယ်ကြီးကြပ်ရေးကော်မတီကဇန်နဝါရီလ23ရက်နေ့ကနေ19ရက်နေ့ထိရန်ကုန်လက်ကရည်ညွှန်းစည်းအနေနဲ့ဆောင်းစီတပိတ်တာကို9,280ကျက်လုံးနဲ့ရောင်းချကြဖို့ညွှန်ကြားထားတာပဲဖြစ်ပါသေးဒါပေမဲ့ပြင်ပဈေးကွက်မှာတော့စောင်းစီတပိတ်တာကို14,000ကနေ15,000ကျက်လောက်ထိမြင့်တက်နေပေမဲ့လူသလောက်ဝယ်ယူလို့မရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့တင်ရဲကျွမြို့နယ်မှာနေထိုင်တဲ့ဒိုဂျီကပြောပါတယ်မြမပြင်တွေစောင်းစီလိုအပ်ချက်အတွက်စကပူနဲ့မလေးရှားနိုင်ငံတို့ကနေနေစဉ်စောင်းစီတန်ချိန်9သိန်းလောက်တင်သွင်းနေရတယ်လို့လည်းမြန်မာနိုင်ငံစီကုံတဲ့နဲ့စီလုံငယ်ရှင်များအတင်းကပြောဆိုထားပါရယ်လက်ရှိမှာစောင်းစီကိုဈေးတင်ရောင်းလို့ဆိုပြီးအပိတ်ခံရတဲ့စီဆိုင်တွေနဲ့အဖမ်းခံရတဲ့စီကုံတဲ့တွေရှိလာတာကြောင့်စီယုံချသူအချို့ကလည်းမောက်ခိုဈေးကွက်ပုံစံဈေးတင်ပြီးရောင်းလာကြတယ်လို့လည်းစောင်းသုံးသူတွေကပြောပါရယ်2021ခုနှစ်စစ်တပ်အာဏာသိမ်းခင်ကတော့ပြည်တွင်းမှာစောင်းစီတပိတ်တာကို1800ကျက်ကနေ2200ကျက်ထိတာအမြင့်ဆုံးဈေးဖြစ်ပေါ်ခဲ့သလိုလိုအပ်တဲ့ပမာဏကိုလည်းစီရောင်းဆိုင်တိုင်းမှာလွန်းလွန်းလပ်လပ်ဝယ်ယူခွင့်ရရှိခဲ့တာဖြစ်ပါလေ
အခုနှစ်မှာပြောင်းထွက်နှုန်းနဲ့အတူပြည်ပတင်ပို့မှုလည်းရော့ကျနေပါတယ်ပြီးခဲ့တဲ့2023ခုနှစ်ကပြည်တွင်းမှာပြောင်းထွက်နှုန်း300,000,000,000နှုန်းလောက်ရော့ကျခဲ့တဲ့အတွက်အခု2024-2025ဘဏ္ဍာနှစ်မှာပြည်ပကိုပြောင်းတင်ပို့မှုရော့ကျနေတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းကပြောပါတယ် မြန်မာနိုင်ငံမှာတစ်နှစ်ကိုပြောင်းတန်ချိန်3.2 တန်းလောက်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုပြောင်းတန်ချိန်2.2တန်းလောက်တင်ပို့လေရှိပေမဲ့2024-2025ဘဏ္ဍာနှစ်လက်ရှိအချိန်အထိပြည်ပကိုတန်ချိန်1.5တန်းလောက်သာတင်ပို့နိုင်ခဲ့တယ်လို့ဆိုပါတယ်။လာမယ့်ဖေဖော်ဝါရီလ1ရက်နေ့ကစလို့ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ရမယ့်ကာလကိုရောက်ရှိလာတော့မှာဖြစ်တဲ့အတွက်ပြောင်းတင်ပို့မှုကမြင့်တက်လာမယ်လို့ကုန်သည်တွေကမျှော်မှန်းထားကြပါတယ်။
လာကုန်ပြီမှာဖေဖော်ဝါရီလမှာတော့ထိုင်းကဝယ်မယ်ဆိုရင်တော့ခိုင်းအောင်ရောင်းဖို့တွေ့တဲ့ပြင်ဆင်တာပဲရှိပါသေးတယ်။ကျွန်တော်တင်မောအနေနဲ့ရောင်းတာတွေရှိတယ်ဒီအိန္ဒိယတို့ဖိလစ်ပိုင်တို့အရင်ရောင်းတက်ကြံနေပြီးပို့တာရှိတယ်။အဲဒီနှစ်ကပြောင်းထွက်တာက30ကျော်လောက်ပြောင်းထွက်ရော့သွားတော့အများကြီးတော့ရောင်းနေမှာမထင်ဘူး။ခမန့်ကျင်အပြင်တော့ဟို1.5 Phantom လောက်တော့ရောင်းနေမှာမထင်ဘူ
း။ပြီးခဲ့တဲ့နှစ်ကပြောင်းသင်းလုံးကြာဆင်းခြင်းနဲ့အတူဒေတာတချို့မှာတိုက်ပွဲတွေကြောင့်နေမြတည်ငြိမ်မှုမရှိလို့ပြောင်းဆိုင်ပြုံးမှုနှုံထွက်ဝက်ခန့်ရောကြခဲ့တယ်လို့လည်းပြောင်းလုပ်ငန်းအသင်းကပြောပါတယ်။ဒါအပြင်ရာဂီမုံနှမ်းတိုင်ကြောင့်ပြောင်းဆိုင်ခင်းတွေရင်းနှီးမြှုပ်ပျက်စီးခဲ့ရသလိုစစ်ကောင်စီရဲ့ပုတ်ကုံဘူဝါဒသတ်မှတ်ချက်ကလည်းပြည်ပပြောင်းတင်မှုကိုအခက်တွေ့စေခဲ့တယ်လို့ကုံတယ်တွေကဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီနဲ့ကိုကန့်တက် MNDA တို့အပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့တယ်လို့တရုတ်အစိုးရဘက်ကပြောကြားပြီးတဲ့နောက် January 20ရက်ကစလို့ချမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ဂိတ်တချို့ကိုပြန်လည်ဖွင့်လှစ်ပေးလိုက်တဲ့အတွက်ကုန်တယ်တွေကတော့ဈေးကွက်လာလာကိုစောင့်ကြည့်နေကြပါတယ
်။အဲ့တော့ရှမ်းမြောက်ကဖွင့်လိုက်ပြီဆိုတော့ဘာထပ်ဖြစ်လာမလဲလဲအနည်းတော့မသိသေးဘူးနော်။တို့တွေကတော့ပုံမှန်တိုင်းတော့သွားနေကြတယ်ပေါ့ဒါပေမဲ့နည်းနည်းလုံးလုံးချေချာတော့ရှိဘူး။အခုဝယ်တဲ့ဈေးကပြီးခဲ့တဲ့နှစ်ကနောက်ဆုံးဖိတ်ဈေးကိုမဖိတ်သေးဘူးသမီး။ပြီးခဲ့တဲ့နှစ်က1,800ရှိသွားတယ်သမီး။နောက်ဆုံးဖိတ်ဈေးကဒါတော့ရှိနေပဲသွားတယ်။အန်ဒီကိုရှမ်းတောင်မှာကသမီးရဲ့ဟုတ်တယ်အရာအများကြီးပဲဒီအဒီလိုဒီဘက်ကနေအောင်မန့်နေစတော့ကလုံးဟိုဘာလို့ပါအခုဒီတစ်ခဲတဲ့နေ့ကရေကြီးသွားလို့အဒီလိုကြောင်းနေရေမြုပ်သွားတယ်ပျက်စီးသွားတာရှိတဲ့အတွက်ကြောင့်မို့ကြောင်းထွက်နှုံတော့နေတာပေါ့ဒီရေအဓိကပါလဲဆိုတော့ပျက်စီးသွားတဲ့ဟာတွေရှိခဲ့တဲ့အတွက်ကြောင့်မို့ဒီဝေသာဒီဒီပြဿနာကြောင်းတစ်ခုပါရေနောက်ပြီးတော့နောက်တစ်ခုကတော့အဒီလိုကဒီဘက်ကတစ်ဖက်ကဒီဖို့ကဟို government ကဒီ charges ယူရတယ်ပေါ့နော် 35 ဆိုတော့အဲ့ဟာလည်းနည်းနည်းဟိုဖြစ်တယ်နဲ့သူပါတယ်အဲ့တော့ဝေလူအားကြွပူရှိပေမဲ့လေတောက်သူတွေကရှောင်းမဲ့အနေထားကနည်းနည်းတချို့နေတယ်နေတယ်ဆိုတော့ပျက်စီးသွားတာမျိုးတွေရှိတဲ့အပိုင်းတွေရှိတယ်လို့သူတို့မှပြန်ပြီးတော့မထူထောင်နိုင်တဲ့လူတွေတချို့ရှိတယ်လို့ဟောအခုချိန်ကရှေ့မှာဖြစ်တယ
်ပြည်တွင်းပြောင်းသွေးကမှာတော့ January 22ရက်ကပြောင်းစံတပိတ်သားကို1650ကျပ်လောက်ပေါက်ဈေးရှိနေပြီးတောင်သူတွေအနေနဲ့တည်ယူပို့ဆောင်ရေးကုန်ကြစရိတ်ကြောင့်အကျိုးအမြတ်ရရှိမှုနည်းပါတယ်လို့ပြောပါတယ်
အခုဆက်ပြီးဇန်နဝါရီလ14ရက်နေ့ကနေ23ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နှံစီနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။အိန္ဒိယဆိုရကမက်ဘယ်လိုလက်စွာတင်တွင်ခွင်ကို2026ခုနှစ်မတ်လ30ရက်နေ့အထိတည်တံတူလိုက်တဲ့အတွက်ပြင်တွင်းမှာတော့ပေးစီနှုန်းတွေမြင့်တက်နေပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဇန်နဝါရီလ14ရက်နေ့ကမက်ဘေ FAG သတင်းကို7,300နဲ့28,000ခန့်ပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့7,300နဲ့4,000လောက်ထိမြင့်တက်လာတာကိုတွေ့ရပါတယ်။မန္တလေးကုန်စည်တိုင်းမှာလည်းဇန်နဝါရီလ14ရက်နေ့ကမက်ဘေ60ပိတ်တောင်ဝင်တဲ့အိတ်ကို25,000ကျပ်နဲ့ကျောင်းထရီမက်ဘေကတအိတ်ကို28,300ကျပ်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့မက်ဘေ60ပိတ်တောင်ဝင်တဲ့အိတ်ကို28,000 ကျပ်နဲ့ကျောင်းဖိမက်ပေကတအိတ်ကို28,500ကျပ်ထိမြင့်တက်ခဲ့တာပဲဖြစ်ပါလေ
။ပဲဒင်းကလည်းအိန္ဒိယအစိုးရရဲ့ပဲဒင်းနိုင်ငံကာလတသန်းတိုးမှုကြောင့်ဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ဒါအပြင်အိန္ဒိယကလာမယ့်နှစ်တွေမှာလည်းအစိုးရချင်း G2G အစီအစဉ်နဲ့မြန်မာနိုင်ငံကပဲဒင်းကုံနဲ့မက်ပေကိုနှစ်ဆတိုးပြီးဝယ်ယူသွားဖို့ပြင်ဆင်နေတာကြောင့်အိန္ဒိယပို့ကုန်ပဲဈေးကအလားအလာကောင်းနေရှိနေပါတယ်။ရန်ကုန်ပြည်တော်ဈေးကွက်မှာဇန်နဝါရီလ14ရက်နေ့ကပဲစင်းကုန်တရံကို28,900ကျပ်သာပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ21ရက်နေ့မှာတော့တရံကို29,650ကျပ်ထိမြင့်တက်လာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့အပတ်နဲ့ရှင်ရင်တရံကိုကျပ်9,500လောက်မြင့်တက်လာတာဖြစ်ပါတယ
်။စပိုးချောင်းတင်းတဲ့တမျိုးဖြစ်တဲ့ကျက်သူဖြူကလည်းအသစ်တွေဈေးကွက်ထဲဝင်များလာတဲ့အတွက်ဈေးကျဆင်းနေပါသေးတယ်။ရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းမှာတော့ဇန်နဝါရီလ14ရက်နေ့ကအောင်ပန်းထူတပိတ်တာကို11,500ကနေ15,500ကျပ်ထိပေါက်ဈေးရှိခဲ့ပြီး
ဇန်နဝါရီလ23ရက်နေ့မှာတော့အောင်ပန်းထူတပိတ်တာကို1000ကနေ14000ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ဇန်နဝါရီလ14ရက်နေ့ကအောင်ပန်းထူတပိတ်တာကို11500ကနေ14500ကျပ်ထိပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ23ရက်နေ့မှာတော့တပိတ်တာကို1800ကနေ12800ကျပ်ထိဈေးကျဆင်းခဲ့ပါတယ်။ပြီးခဲ့တဲ့ပတ်ကဈေးကွက်ပေါင်စင်းနေရှင်ကျပ်တဖြူကတပိတ်တာကို1500ကနေ2000ကျပ်လောက်ထိဈေးကျဆင်းသွားတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့စီနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။မြေပဲဈေးကွက်ပြတ်တာနဲ့စောင်းစီဈေးတက်ဝရခတ်တာအပါဝင်ကို Farmer Times Media ပြောပြခဲ့တာပါ။အခုတော့ဥရယာသီနဲ့အနာဂတ်အစီအစဉ်ပါပါရီသဘောတူညီမှုစာချုပ်ကနေအမေရိကန်ထပ်နှုတ်ထွက်တာကိုပြောထားပါတယ်။အမေရိကန်ရဲ့ကမ္ဘာတစ်လွှာသဘာဝဘေးဒဏ်တွေပိုဆိုးလာခြင်းဖန်လုံတန်းငွေထုတ်လွှတ်မှုလျှော့ချရေးပါရီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်ပါတယ်။ကမ္ဘာအပူချိန်မြင့်တက်စေတဲ့ဒီဖန်လုံတန်းငွေဒုတိယအများဆုံးထုတ်တဲ့အမေရိကန်ကဆယ်စုနှစ်အတွင်းဒုတိယချိန်နှုတ်ထွက်လိုက်တဲ့ပေါ်ထောက်ခံသူရောကန့်ကွက်သူပေါ်အများကြီးရှိပါတယ်။နားလည်အောင်ပြပြပေးပါဦးခင်ဗျာ။
2024ခုနှစ်မှာကမ္ဘာအပူချိန်တွေစံချိန်တင်အမြင့်ဆုံးရောက်လာချိန်မှာပဲပါရီတဘောသူညီမှုကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအဖြစ်ကြံသစ္စာဆိုပြီးနိုင်ငံတော်ကိုပြောကြားတဲ့ဇန်နဝါရီလ20ရက်နေ့မိန့်ခွန်းမှာအခုလိုပြောကြားသွားပါတယ်
။ The inflation crisis was caused by massive overspending and escalating energy prices and that is why today I will also declare
ဆွေးဈေးနှုန်းတွေတက်လာတာနဲ့ဘာသာငွေတွေကိုအဆမတန်သုံးဆွဲလိုက်တာကြောင့်ငွေကြေးဖောင်းပွားမှုအကျတဲ့ပေါ်ပေါက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာပဲစွိုင်းဆိုင်ရာနိုင်ငံတော်အရေးပေါ်အခြေအနေကိုထုတ်ပြန်လိုက်ပါတယ်။တွေ့ရက်လောင်စာတွေထုတ်ယူပါမယ်။အမေရိကန်နိုင်ငံဟာစွိုင်းထုတ်လုပ်တဲ့နိုင်ငံတစ်ခုပြန်ဖြစ်လာရပါမယ်။တခြားဘယ်နိုင်ငံမှာမှမရှိတဲ့အရာတွေအမေရိကန်နိုင်ငံမှာရှိပါတယ်။ကမ္ဘာဘယ်နိုင်ငံမှာမှမရှိတဲ့ရေနံနဲ့ဘာဝဓာတ်ငွေတွေအမေရိကန်ပြည်မှာအများဆုံးရှိပါတယ်။ဒါကိုကျွန်တော်တို့အသုံးချသွားမှာပါ။စွိုင်းဈေးနှုန်းတွေချပြီးအမေရိကန်စွိုင်းတွေကမ္ဘာတဝန်းကိုတင်ပို့သွားမှာပ
ါ The New York Times သတင်းစာကြီးကတော့အမေရိကန်စွိုင်းထုတ်လုပ်မှုဟာ2024ခုနှစ်ထဲအမြင့်ဆုံးကိုရောက်ရှိခဲ့ပြီးတော့တန်ငွေဈေးနှုန်းဟာလည်းနှစ်စဉ်ပြားမြအနှိမ့်ဆုံးကိုရောက်ခဲ့တယ်လို့ဖော်ပြပါတယ်တဘာဝဘေးဒဏ်တွေလည်းပိုဆိုးလာစေတဲ့ဖန်လုံအိမ်တန်ငွေထုတ်လုပ်မှုလျှော့ချရေးပြင်သစ်နိုင်ငံပါရီမြို့ကသဘောတူညီချက်ကနေဆယ်စုနှစ်တခုအတွင်းအမေရိကန်ကဒုတိယအကြိမ်နှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်2016ခုနှစ်ကပထမသက်တမ်းနှုန်းကလည်းဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချရေးပါရီသဘောတူညီမှုကနေနှုတ်ထွက်ခဲ့ပါသေးတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာတော့ပါရီသဘောတူညီမှုထက်ကို2023ခုနှစ်မှာပြန်ပြီးတော့ဝင်ခဲ့တာပါ။ပါရီသဘောတူညီမှုစာချုပ်ကိုပြည်ထောင်နိုင်ငံမှာ2015ခုနှစ်ကကမ္ဘာနိုင်ငံအားလုံးသဘောတူခဲ့တာပါ။ပါရီသဘောတူညီမှုဆိုတာကတော့ဆက်မှုခေဥ်ကာလကကမ္ဘာအပူချိန်ထက်တိတရမ5ဒီဂရီစင်နီဂရိတ်ထက်ကျော်မသွားအောင်တစ်ကမ္ဘာလုံးဝိုင်းဝန်းကြိုးပမ်းကြဖို့သဘောတူညီချက်လည်းဖြစ်ပါတယ်။ဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချပြီးတော့ဥတုရာသီပြောင်းလဲမှုတွေကိုကင်တွယ်ဖြေရှင်းနိုင်ရဲ့အတွက် NDC လို့ခေါ်တဲ့နိုင်ငံတစ်ခုချင်းစီကသူတို့ဆောင်ရွက်ကြမယ့်လုပ်ငန်းစဉ်တွေကိုတင်သွင်းဖို့အတွက်ပြည်ထောင်နိုင်ငံပါရီမာတခဲနဲ့ဆုံးဖြတ်ခဲ့ကြတာပါ။ဥတုရာသီရဲ့ကြွမ်းကျင်သူလည်းဖြစ်ဥပဒေပါမောက္ခလည်းဖြစ်တဲ့ခရစ်စတီနာဗာဂက်ကအခုလိုသုံးသပ်ပါတယ်။
What is different now from, for example, 2016 is that we are looking at overshooting.
Barry, the board in you who can eat track it. Natasha Kunet Dunga, Chini Nek, Wacharaga, Leshi Gaba, Bujinga, Dita the Manga, Digirigu, Jola Raba, Gaba, Bujinga, Le, Tilanjang, Dicep, be Mintem, Bong Shibare. Natasha Kunet Dunga, or Gaba, Bujingo, Dita the Manga, Digiri, Chomadwa, our setting Tanime, Lum, your man, Gajaraba.အဲ့ဒီလိုဆောင်ရွက်နိုင်ဖို့ဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်နေဖို့တော့လိုပါတယ်။ခုတော့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးလည်းဖြစ်ဖလုံအိမ်တန်းငွေထုတ်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာဟာအလွန်ကြီးလေးတဲ့အနှုတ်လက္ခဏာဖြစ်ပါတယ်။အမေရိကန်ခြေရာအတိုင်းတခြားနိုင်ငံတွေလည်းလိုက်နှင်းလာနိုင်ပါတယ်။ဒါကြောင့်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးရှေ့ရည်မှန်းချက်တွေအတွက်အလွန်အန္တရာယ်များပါတယ်။
သမ္မတထရမ့်ဆိုလိုတဲ့စွန့်ရဲ့အရေးပေါ်အခြေအနေဆိုတာဘာကိုဆိုလိုမှရှင်းရှင်းလင်းလင်းမရှိဘူးလို့လည်းပေါမောက်ခဂဲရက်က Times သတင်းစာကိုပြောပါတယ်။စံချိန်တဲ့အပူဆုံးဖြစ်တဲ့2024ခုနှစ်မှာပဲကမ္ဘာဖြတ်မြအပူချိန်ဟာ 1.3 ဒီဂရီအထိတက်လာပြီးတော့ ဒီအတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ကမ္ဘာအပူချိန်ဟာဒီရာစုနှစ်တစ်ခုအတွင်းမှာတင်အနည်းဆုံး 2.9 ဒီဂရီအထိရောက်လာနိုင်မယ်လို့လည်းကြွမ်းကျင်သူတွေကခန့်မှန်းထားကြတာပါကိုလံဘီယာတက်ကတူဆာဘီယန်စင်တာဥဒယာတရေယာဥပဒေဌာနတည်ထောင်သူလည်းဖြစ်တဲ့ပါမောက်ခမိုက်ကယ်ဂရက်ကအခုလိုထောက်ပြပါတယ်
We already know that we're not going to stay within 1.5
ကဘာအပူချိန်ကို 1.5 ဒီဂရီထက်ကျော်မသွားရအောင်ထိန်းထားဖို့မလွယ်ဘူးဆိုတာကျွန်တော်တို့သိထားပါတယ်။တချို့တွက်ချက်မှုတွေအရ 1.5 ဒီဂရီကိုတောင်ကျော်သွားပါပြီ။ပါရီသဘောတူညီမှုကနေအမေရိကန်ကနှုတ်ထွက်ပြီးဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုမလျှော့ချနိုင်ဘူးဆိုရင်တော့ကဘာအပူချိန်က 2 ဒီဂရီထက်မကတက်သွားနိုင်ပါတယ်။ပါရီသဘောတူညီမှုကနှုတ်ထွက်လိုက်တာနဲ့အမေရိကန်ကကျင့်သုံးနေတဲ့တကယ့်မူဝါဒတွေကပါရီသဘောတူညီမှုရဲ့အန်တီမရည်မှန်းချက်တွေလုံးလုံးပျက်စီးသွားစေနိုင်ပါတယ
်။ထရမ့်ထုတ်ပြန်လိုက်တဲ့သမ္မတအမိန့်တွေထဲမှာစွမ်းအင်ဆိုင်ရာအမိန့်အတော်များပါဝင်ပြီးလေစွမ်းအင်ထုတ်လုပ်မှုကုမ္ပဏီတွေကိုလည်းဖက်ဒရယ်အစိုးရမြေနေရာတွေပေါ်မှာလုတ်ကန်ခွင့်ရပ်ဆိုင်လိုက်တာ။လက်စစ်ကားနယ်ဆိုင်တဲ့အစိုးရမူဝါဒတွေပြင်ဆင်လိုက်တာအပြင် 2024 ခုနှစ်မှာဘိုက်ဒန်အစိုးရကရပ်ဆိုင်ထားခဲ့တဲ့ဓာတ်ငွေ့ရေးပြပတင်ပို့မှုကိုပြန်လည်ခွင့်ပြုလိုက်တာစတဲ့အမိန့်တွေလည်းပါဝင်ပါတယ်။စွမ်းအင်ဆိုင်ရာသမ္မတရဲ့အမိန့်တွေဟာတရားရဲရာစိန်ခေါ်ချက်တွေဒါမှမဟုတ်ကွန်ဂရက်စ်လွှတ်တော်ရဲ့စီမင်းဆိုင်ရာအကန့်အသတ်တွေနဲ့တော့ရင်ဆိုင်ရနိုင်ခြင်းရှိနေပါသေးတယ်။ဒါပေမဲ့လည်းလက်ရှိမှာတော့ကွန်ဂရက်စ်လွှတ်တော်မှာ Republican အမတ်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အခုလိုဆောင်ရွက်ချက်တွေကိုစွမ်းအင်ကုမ္ပဏီကြီးတွေကဝမ်းမြောက်ကြိုဆိုကြပေမဲ့လို့တဘာဝပတ်ဝန်းကျင်ရဲ့ရာလှရှားသူတွေကတော့ကမ္ဘာပူနွေးမှုအဓိကမြင့်တက်စေတဲ့ရှင်နာနဲ့တဘာဝတန်ငရီပုံမထုတ်ယူမဲ့အပေါ်စန့်ကျင်ကန့်ကွက်နေကြပါတယ်။ကျွန်မနှောင်းလောပ
ါ။ပါရီသဘောတူမှုစာချုပ်ကနေအမေရိကန်ထပ်နှုတ်ထွက်တာကိုနန်းလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေတဲ့ကတူတာပါ။နိုင်ငံတကာပညာရေးနေ့နဲ့မြမပညာရေးအဆင့်အတန်းကိုပါပြောထားပါတယ်။ပညာသင်ကြားခွင့်ဟာအခြေခံလူ့ခွင့်ရတစ်ခုဖြစ်တယ်လို့ကုလသမဂ္ဂကပြဋ္ဌာန်းထားပြီးနှစ်စဉ်မနေ့ကကြာရောက်တဲ့ဇန်နဝါရီ24ရက်ကိုနိုင်ငံတကာပညာရေးနေ့ဖြစ်သတ်မှတ်ထားပါတယ်။2024ခုနှစ်တည်းပညာတတ်အများဆုံးရှိတဲ့ကမ္ဘာနိုင်ငံတွေနဲ့မြန်မာနိုင်ငံရဲ့ပညာရေးအဆင့်ကိုမှတ်ညွှန်းလင်းပြောပြပေးပါအောင်ခင်ဗျာ
Yeah. ဒီနေ့ကဘာကြီးမှာပညာသင်ကြားရမယ့်အရွယ်ကလေးတွေနဲ့လူငယ်တွေ244တန်းလောက်ဟာကျောင်းတွေကနေထွက်ခဲ့ရပြီး619တန်းလောက်ဟာစာမဖတ်တတ်ကြတဲ့အပြင်အခြေခံသင်ချာတောင်မှမတက်မြောက်ကြဘူးလို့ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဆိုပါတယ်နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာအဲ့ဒီနိုင်ငံရဲ့ပညာတက်မြောက်မှုနှုန်းကလည်းအရေးပါတဲ့အချက်ဖြစ်ပါတယ်။ပညာရေးဟာလူသားဖြစ်တည်မှုလူမှုအတိုင်းအဝိုင်းစီးပွားရေးဖွံ့ဖြိုးမှုကဏ္ဍတွေမှာအဓိကအကြောင်းအရာတစ်ခုဖြစ်တဲ့အကြောင်းနဲ့ပညာတက်မြောက်မှုကကြားမခွဲခြားမှုပြဿနာတွေအသက်မပြည့်ခင်အိမ်အောင်ပြူတာတွေကိုရော့ပါလာစေတဲ့အပြင်ငြိမ်းချမ်းမှုနဲ့လူသားတွေအတွက်အေးချမ်းသာယာမှုဘဝတွေကိုလည်းမြင့်မားလာစေတယ်လို့ပြောဆိုထားတာပါ။ငြိမ်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေဖို့ကဒီအချက်တွေကိုအခြေခံတယ်လို့လည်းဖော်ပြပါဗျ။ဒါအပြင်ပညာရေးဆိုတာကလူအခွင့်အရေးတရဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူခွင့်ရေးပညာစာတမ်းအမှတ်စဉ်26မှာလူတိုင်းပညာသင်ကြားခွင့်ရှိသည်အနည်းဆုံးမူလရန်ပညာကိုအခမဲ့သင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်။ဒါကြောင့်လည်းပညာရေးနဲ့ပတ်သက်ပြီးဂယုပြုအလေးထားနိုင်ကြဖို့အတွက်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအခြေခံပြီးနှစ်စဉ်ဇန်နဝါရီလ24ရက်နေ့ကိုလည်း International Day of Education နိုင်ငံတကာပညာရေးနေ့ဆိုပြီးကုလသမဂ္ဂကသတ်မှတ်ပေးခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံကြီးမှာစတင်အတည်ပြုသတ်မှတ်ပေးခဲ့တာပါအခုလိုပညာရေးနဲ့ပတ်သက်ပြီးအဆင့်အကောင်ဆုံးနိုင်ငံတွေအနေနဲ့ကမ္ဘာနိုင်ငံ89နိုင်ငံကိုအခြေခံလေ့လာတဲ့နေရာမှာ American ပြည်ထောင်စု United Kingdom Germany Canada ပြင်သစ်ဆွစ်ဇာလန်ဂျပန် ဩစတြေးလျဆွီဒင်နဲ့ဒိန်းမတ်တို့ဟာအဆင့်အကောင်းဆုံးနိုင်ငံတွေဖြစ်တယ်လို့2024ခုနှစ်လေ့လာမှုတွေအရ US News World Report website စာမျက်နှာမှာဖော်ပြထားပါတယ်အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပညာရေးအဆင့်အကောင်းဆုံးနိုင်ငံဖြစ်ပါတယ်ကမ္ဘာအဆင့်နဲ့ကြည့်ရင်တော့အဆင့်18မှာရှိနေတာပါတရုတ်ကတော့အာရှရဲ့ဒုတိယနေရာမှာရှိနေပြီးကမ္ဘာအဆင့်မှာတော့21နေရာမှာရှိပါတယ်စင်ကာပူကအာရှတိုင်မှာတတိယနေရာမှာရှိပြီးကမ္ဘာအဆင့်မှာတော့22မှာရှိနေတာပါအဲ့ဒီနောက်ကမ္ဘာအဆင့်24မှာရှိတဲ့ရုရှားကသတုထနေရာနဲ့ကမ္ဘာအဆင့်39မှာရှိတဲ့မလေးရှားကပြင်ဆင်မှနေရာတွေမှာရှိနေကြတာပါမြန်မာနိုင်ငံကတော့စုစုပေါင်း89နိုင်ငံမှာအဆင့်84နေရာမှာရှိပါတယ်ဒေါ်မာပညာတတ်အများဆုံးနိုင်ငံတွေကိုကြည့်မယ်ဆိုရင်လဲ UNESCO ရဲ့2024-2025ပညာရေးဆိုင်ရာအစီရင်ခံစာအရတော့ဂျပန်နိုင်ငံကထိပ်ဆုံးမှရှိနေတာပါဂျပန်နိုင်ငံလူဦးရေရဲ့60ရာခိုင်နှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဆိုပါတယ်အဲ့ဒီနောက်မှာတော့ဆွီဒင်ဆွစ်ဇာလန်ဂျာမနီဒိန်းမတ်ကနေဒါနော်ဝေးနယ်သာလန်ဖင်လန်နဲ့ဩစတြေးလျနိုင်ငံတို့ကထိတ်ဆုံး10နိုင်ငံမဲ့ဖြစ်ကြပါဗျာ။အာဆီယံနိုင်ငံတွေထဲမှာတော့စင်ကာပူနိုင်ငံကပညာတတ်အများဆုံးရှိတဲ့နိုင်ငံအဖြစ်တွေ့ရပါဗျာ။နိုင်ငံလူဦးရေရဲ့53ရာနှုန်းဟာအဆင့်မြင့်ပညာရေးဘွဲ့ရရှိထားသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။နိုင်ငံတကာနဲ့မြန်မာပညာရေးအဆင့်တန်းမှန်ညွှန်ညွှန်လင်းပြပြခဲ့တာပါ။အခုတော့ VOA American တဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုစောမှုကျော်ပြပြပေးပါအောင်ခင်ဗျာ။
ဟာမတ်အဖွဲ့ကဒဇာကန်အဖြစ်ဖမ်းဆီးထားတဲ့အစ္စရေးအမျိုးသမီးငယ်၄ဦးဒီကနေ့ပြန်လွတ်လာပါတယ်။လွန်ခဲ့တဲ့တနှစ်နဲ့3လကျော်တုန်းကအစ္စရေးဒေသတွေဟာမတ်စစ်သွေးကြတဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးဖမ်းဆီးသွားတဲ့အမျိုးသမီး၄ဦးစလုံးဟာမိသားစုတွေနဲ့ပြန်လည်ဆုံတွေ့နိုင်ပြီလို့အစ္စရေးစစ်တပ်ကထုတ်ပြန်ပါတယ်။အသက်20အရွယ်အမျိုးသမီးငယ်3ဦးအသက်19နှစ်အရွယ်2ဦးစုစုပေါင်းစစ်မှုထမ်းနေတဲ့အမျိုးသမီးငယ်၄ဦးပြန်လွတ်လာခဲ့တာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခတ်ရစီသဘောတူညီချက်အရာအခုလိုပြန်လွတ်ပေးတာဖြစ်ပါတယ်။အစ္စရေးဘက်ကလည်းအပြန်အလှန်သဘောနဲ့ပါလက်စတိုင်းအကျဉ်းသား200ကိုဒီကနေ့ပြန်လွတ်ပေးခဲ့ပါတယ်။အမေရိကန်အစိုးရကပေးနေတဲ့နိုင်ငံတကာအကူအညီအားလုံးနှီးပါးကိုရပ်ဆိုင်းထားဖို့နိုင်ငံခြားရေးဝန်ကြီးဌာနကမနေ့ကညွှန်ကြားခဲ့ပါတယ်။အရေးပေါ်စာနယ်ရိက္ခာအကူအညီအစ္စရေးနဲ့အင်ဂျင်အတွက်ပေးနေတဲ့စီးရေးအကူအညီကလွဲလို့လက်ရှိပေးနေတဲ့အထောက်ပံ့အားလုံးနဲ့နောက်ထပ်ပေးမယ့်အကူအညီအားလုံးကိုရပ်ဆိုင်းထားဖို့ပေါက်ကြားလာတဲ့နိုင်ငံခြားရေးဝန်ကြီးဌာနရုံးတွင်ပေးစာမှာနိုင်ငံခြားရေးဝန်ကြီးရူဘီယိုကညွှန်ကြားထားပါတယ်။နိုင်ငံခြားအထောက်အပံ့အကူအညီတွေကသူ့ရဲ့နိုင်ငံခြားရေးမူဝါဒနဲ့ကိုက်ညီမကိုက်ညီစစ်စစ်သုံးသပ်ဖို့အထောက်ပံ့အားလုံးကိုရက်90ရပ်ဆိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်ကသမ္မတတာဝန်ယူတဲ့နေ့မှာပဲအမိန်ထုတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ကွာကဝေးဝန်ကြီးအသည့်အဖြစ်ပီရီဟက်ဆက်တာဝန်ယူဖို့ခန့်အပ်လွာကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်။သူ့ကိုအတည်ပြုရေးအတွက်အထက်လွှတ်တော်မှတောက်ကြတဲ့ညာဘက်ကမဲခွဲရမှာ Republican 50 Democrat 50မဲဖြစ်နေတာကြောင့်ဒုတိယသမ္မတ DJ Vince ကဝင်ရောက်မဲခွဲဆုံးဖြတ်ပေးခဲ့ရပါတယ်။အခုလိုမဲမခွဲနိုင်တဲ့အတွက်ဒုသမ္မတကဝင်ရောက်ဆုံးဖြတ်ပေးရတာဟာအမေရိကန်သမိုင်းမှာဒုတိယအကြိမ်ဖြစ်ပါတယ်။
ကျေးဇူးပါကိုစောမှုကြောင့်အခုလိုသတင်းချင်းချုပ်အပီမှာတော့ VOA American တန်ရဲ့စနေညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ် Lesson Loops ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from